Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ16ရက်စနေနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းနိုမီတာ24 25 30နဲ့50နဲ့ဒိုင်းလာမီတာ190တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ဒီမှာရှားဖောက်မှာဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်။
ဒီမှာအေဒနာကြပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးပွဲတွေပြုလုပ်နိုင်မှုနျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ပစ်ဖို့အတွက်အမေရိကန်တိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလစ်လျူရှုသွားခဲ့ပါသေးတယ်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်စ်ပါတီရဲ့အကြီးအကဲဖြစ်တဲ့ဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဓီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်မိုဒီရဲ့အမျိုးသားရေးဝါဒီ BJP ပါတီဟာနိုင်ငံတကာစုပူမှုမီကိုကူးစက်တောင်းလာအောင်လုပ်နေတယ်လို့ဝေဖန်သွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညပိုင်းကြားရဖို့ရှိပါတယ်ရှားဖောင်ကြီး
။ကောင်းပါပြီရှင်။ဒီကနေ့ညသတင်းတွေပြီးနားဆင်ကြရမယ့်သတင်းတော်တွေထဲမှာတော့
ဒီလိုမျိုးတွေကိုကျွန်တော်တို့ဒီကန့်နိုင်ဆုံးခြံတိုင်းသားတွေနဲ့အမူရဲ့နေရာမှာဓာတ်ပိတ်လို့ကျွန်တော်အဲ့တော့မကူရှိရင်းတွေရောနောနေတဲ့နာမျိုးကြီးပြားနေတဲ့နာမျိုးကျွန်တော်တို့ကစိတ်ပြော့မလို့ကျွန်တော်ကိုတော့ဆိုလူမျိုးရအမကန်တဲ့တာပြဿနာရှိတာလူမျိုးရအရင်ကြီးဖြတ်နေတာနော်
မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဘဟုရဲ့အတွင်ရင်မူဦးကျော်သူပြောသွားတာပါပြည်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒီကြောင်းနဲ့အတူမြန်မာတခွင်အစီအစဉ်နဲ့ခရစ်စမတ်နဲ့နှစ်တကူရာသီတခြင်းတစ်ပုဒ်ကိုလည်းနားဆင်ကြရမှာပါဒါပေမဲ့တိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမအေးတနာကျော်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်နောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးပွဲတွေပြုလုပ်နိုင်မှုတွေနျူကလ িয়ার လက်နက်စမ်းသပ်မှုတွေရပ်ပစ်ဖို့အမေရိကန်ကတိုက်တွန်းချက်ကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးကလစ်လျူရှုသွားပြီးသူနိုင်ငံရဲ့အကျိုးစီးပွားကိုမထိပါသေး၍သူတို့ရဲ့နျူကလ িয়ার အစီအစဉ်ဟာဘယ်နိုင်ငံအတွက်မှအန္တရာယ်ဖြစ်စေမှာမဟုတ်ဘူးလို့ပြောသွားခဲ့ပါတယ်။တောက်ချာနေကကျင်းပသွားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဝန်ကြီးအဆင့်ဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားတမ်မတ်ကြီးရှာချာပါပါအခုလိုမျိုးထားပြောပြောဆိုမှုလုပ်သွားခဲ့တာဖြစ်ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်မှုဟာအမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုအနေနဲ့အကြက်ကင်နေတာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြောက်ကိုရီးယားတို့မိမိကိုမိမိအကာအကွယ်ရေးပြုဟာဖြစ်တယ်လို့တမ်မတ်ကြီးကပြောသွားခဲ့ပါတယ်။ဒါပြင်သူကနျူကလ িয়ার ရေးဆွေးနွေးပွဲဖြစ်ပေါ်နိုင်တယ်ဆိုတာမျိုးလုံးဝပြောမသွားခဲ့ပဲနဲ့ဒီဆွေးနွေးကမြောက်ကိုရီးယားရဲ့ထုခဲ့တဲ့အင်အားကိုထိတ်လန့်နေတဲ့အမေရိကန်ရဲ့ကြံရမရလုပ်ရဖြစ်တယ်လို့ပြောသွားပါတယ်။အမေရိကတိုက်အထီအောင်ရောက်ရှိနိုင်တယ်လို့ပညာရှင်တွေသုံးသပ်တဲ့တိုက်ချင်းဖြစ်ထိတ်ဖူးတဲ့ဒုံးကြီးနိုဗ ెంబ ာလ29ရက်နေ့မှာစမ်းသပ်ပြစ်လွတ်ခဲ့တာကိုလည်းသူကထောက်ပြပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်အောင်စုဘက်ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာစွမ်းရည်တစ်နှစ်တခြားတိုးလာနေတာဟာအမေရိကန်ပြည်အောင်စုအတွက်ဓာတ်ရိုက်ချင်းချောက်မှုတစ်ခုဖြစ်နေပြီးတော့မြောက်ကိုရီးယားရဲ့ရန်လိုနေမှုတွေကိုခုခံကာကွယ်နိုင်မှုနှီးပေါင်းစုံနဲ့လှုံ့ဆော်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကအဲ့ဒီအစည်းအဝေးမှာပဲပြောကြားသွားပါတယ်။ချင်းချောင်းမှုနဲ့ရင်ဆိုင်နေရချိန်မှာဘယ်နိုင်ငံမှစိုးထုတ်ပြန်ရမှာဖြစ်ပြီးတော့အမေရိကန်ကအကာအကွယ်ရေးဆိုင်ရာလှုပ်ဆောင်မှုတွေကိုအလုံးချပြထားပြီးဖြစ်ကြောင်းနယူးယောက်ကုလသမဂ္ဂလုံခြုံရေးကောင်စီမှသူကပြောသွားပါတယ်။ဒါမဲ့လည်းမြောက်ကိုရီးယားနဲ့ဆစ်ဖြစ်ဖို့တော့မလိုလားဘူးလို့ဝန်ကြီးတေလက်ဆန်ကဆိုပါတယ်။ဒီလအတွင်းမှာလုံခြုံရေးကောင်စီရဲ့အလှည့်ကျဥက္ကဋ္ဌဂျပန်နိုင်ငံကစီစဉ်တဲ့မြောက်ကိုရီးယားနျူကလ িয়ার မပြန့်ပွားရေးအစည်းအဝေးမှာအခုလိုပြောသွားကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းဆက်ပြောကြားပြီးတော့နောက်တစ်နေ့မှာပဲရုရှားအနေနဲ့မြောက်ကိုရီးယားကိုပို့ပြီးတော့ဖိအားပေးဖို့လိုအပ်ကြောင်းပြောသွားခဲ့ပါလိမ့်ရှင်
။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ပတ်သက်ပြီး FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုကစုံစမ်းစစ်ဆေးနေတဲ့အပေါ်မှာသမ္မတဒေါ်နယ်ထရမ့်ကတောက်ချာနေကအကြီးအကျယ်ဝေဖန်လိုက်ပြီးတော့ FBI တာဝန်ရှိသူတွေကိုလိန်ညာခဲ့မှုနဲ့အပြစ်ရှိကြောင်းထွက်ဆိုခဲ့တဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းMichael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးနိုင်ခြင်းနဲ့ပတ်သက်ပြီးတော့လည်းယတိပြည့်ပြောဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ Michael Flynn ကိုလူငယ်ခွင့်ပေးဖို့နဲ့ပတ်သက်ပြီးသူ့အနေနဲ့မပြောခြင်းသေးကြောင်းသမ္မတ Trump ကသတင်းနောက်တွေကိုအင်မီတော်မှာမနေ့ကပြောကြားခဲ့တာပါ။ဘာဖြစ်လာမလဲဆိုတာကိုစောင့်ကြည့်တော့မှာဖြစ်ပြီးသူ့အနေနဲ့ပြောနိုင်တာကတော့ FBI နဲ့တရားရေးဌာနမှာဖြစ်နေတာတွေကိုကြည့်ရင်လူတွေကအယံဒေါသထွက်နေကြတယ်လို့သမ္မတ Trump ကပြောသွားပါတယ်။ဒါပေမဲ့ Michael Flynn ကိုသမ္မတရဲ့လူငယ်ခွင့်ပေးဖို့ကိစ္စကိုအင်ဂျီရောအနေနဲ့စဉ်းစားရတာမရှိဘူးလို့အင်ဂျီရောရဲ့ရှင့်နေထိုင်ခေါက်ကတောက်ကြနေနောက်ပိုင်းမှာပြောကြားခဲ့ပါတယ်။အခုလအစောပိုင်းတုန်းကမိုက်ကယ်ဖလင်းကသူ့အနေနဲ့အပြစ်ရှိကြောင်းဝန်ခံထွက်ဆိုခဲ့ပြီး 2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝန်နောက်ရှံမှုနဲ့ပတ်သက်ပြီးဆွဆဲချက်တွေကိုစစ်ဆေးနေတာမှာအထူးဆုံးသစ်ဆေးရမှုနဲ့ဥပပေါင်းဆောင်ရွက်ဖို့သဘောတူခဲ့ပါတယ်ခင်ဗျာ
။ပေရုနိုင်ငံမှာသမ္မတပက်ဒရိုပပလိုကူဇင်စကီကိုအခရီးလိုက်စားမှုဆွဆဲချက်တွေနဲ့တရားစွဲနိုင်ဖို့လုပ်ငန်းစဉ်တွေကိုဥရေပြုအမှတ်တွေစတင်လိုက်ပါတယ်။အခရီးလိုက်စားရဲ့အလို့ဆွဆဲခံရပြီးတဲ့နောက်ယာရုကနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုညှင်းဆိုတဲ့သမ္မတကနိုင်ငံကိုဥဆောင်နိုင်တဲ့အနေအထားမှာမရှိဘူးလို့ပြောပြီးတော့တောက်ကြနေကဥရေပြုအမှတ်တွေအခုလိုမျိုးသမ္မတကိုအရေးယူနိုင်မှုလုပ်ငန်းစဉ်ကိုစတင်လိုက်ကြတာပါပြည်တော်လွှတ်တော်ကဥရေပြုအမှတ်130ကျက28ဦးရဲ့ခွင့်ပြုခြင်းနဲ့ဒီလုပ်ငန်းစဉ်ကိုစတင်တာဖြစ်ပါတယ်သမ္မတကိုဇင်စကီကတော့ဂျာတာရီနဲ့ညတကောင်မတိုင်ခင်မှာပဲရုံမြင့်တန်ကြာမင်းကွန်ပြောကြားသွားပြီးသူကတော့ယာရုကနေနှုတ်ထွက်မှာမဟုတ်ဘူးဒီကိစ္စကိုတံပြန်ကင်ကယ်ဖြေရှင်းမယ်လို့ပြောသွားခဲ့ပါတယ်ပြည်တော်နိုင်ငံရဲ့အကြီးအမားဆုံးလက်ပေးလက်ယူအရှုပ်တော်ပုံမှာအဓိကဖြစ်တဲ့ကုမ္ပဏီကြီးကနေလွန်ခဲ့တဲ့10နှစ်ကျော်ကသူ့ရဲ့စီးပွားရေးအတိုင်ပင်ခံကုမ္ပဏီကငွေကြေးရရှိတဲ့ကိစ္စမှာမှားယွင်းတာတစ်ခုမှမပါဘူးလို့သမ္မတကညင်းဆိုထားတာပါသူ့ရဲ့စီးပွားရေးအကြံပေးကုမ္ပဏီကဘရာဇီးလ်ဆောက်လုပ်ရေးကုမ္ပဏီတစ်ခုစီကနေပြီးတော့ဒေါ်လာ8သိန်းနီးပါးရရှိခဲ့တော့ကသူကကုမ္ပဏီရဲ့ဆုံးဖြတ်ချက်ချနိုင်တဲ့အုပ်ချုပ်ရေးတာဝန်ယူထားတာမဟုတ်ဘူးလို့သမ္မတကပြောပါတယ်သူကအရင်လားထီအောင်ကိုအဲ့ဒီဘရာဇီးလ်ကုမ္ပဏီနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့ပြောဆိုမှုကိုတော့ညှင်းဆိုထားပါတယ်။ဘရာဇီးလ်ရဲ့ Audibrush စားလို့ရေးကုမ္ပဏီဟာဆယ်စုနှစ်ကျော်ကာလအတွင်းမှာနိုင်ငံပေါင်း12နိုင်ငံကအရာရှိကြီးတွေကိုလက်ထိုးခဲ့တယ်လို့မနစ်ကထပ်ဆိုခဲ့တာကြောင့်တောင်အမေရိကတလွားနိုင်ငံရေးမှာတော်တော်ကိုကြည့်ရိုက်သွားခဲ့ပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြံနေနောင်ပိုင်းကပြင်အား 6.5 မဂနီတျူးရှိတဲ့ငလင်းတစ်ခုလှုပ်ခတ်သွားတာကြောင့်မြို့တော်ဂျကာတာပါဝင်တခြားမြို့တွေငလင်းတန်းကိုခံခဲ့ရပြီးတော့နှစ်ယောက်ထပ်မလဲတည်ဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါရယ်ဂျာဗာကျွန်းအနောက်ပိုင်းကခရိုင်အတော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့တယ်လို့ဈေးရုံတော်များများလည်းထိခိုက်ပျက်စီးသွားတာကြောင့်ဈေးရုံအတော်တွေကလူနာတွေကိုဘေးလွတ်ရာကိုရှေ့ပြောင်းပေးခဲ့ရတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါရယ်ငရင်ကျောင်းဂျကာတာမြို့မှာဆိုရင်လည်းအဆောက်အုံတွေလှုပ်ခါသွားခဲ့ပါရယ်CMS ဂျေဇာကအသက်62နှစ်အရွယ်အမျိုးသားတဦးနဲ့ပက်ကလွန်ဂန်မြို့ကအသက်80ရွယ်မျိုးသမီးတဦးတို့ဟာစောင့်အောင်ပြူကြတဲ့အထက်မှာပါသွားလို့တည်ဆုံသွားခဲ့တယ်လို့အာနာပိုင်လေးကပြောပါတယ်။ဒဏ်ရာရတဲ့သူတွေဘယ်လောက်ထိရှိတယ်ဆိုတာတော့အခုချိန်အထူးအတိအကျမသိနိုင်သေးပဲဖြစ်နေပါတယ်။အာနာပိုင်လေးကတောက်ကြနေညတကောင်ကလှုပ်ခတ်သွားခဲ့တဲ့ဒီငရင်ကြောင့်ဖြစ်လာတဲ့အပျက်စီးတွေကိုလည်းသိရှိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒီငရင်ဟာတက်စစ်မာလာယာမြို့ရဲ့အနောက်တောင်ဘက်ကီလိုမီတာ50လောက်အကွာမှာဘဟုပြုပြီးလှုပ်ခတ်သွားတာဖြစ်တယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။အနာပိုင်တွေကတော့ဒီအင်ဒိုနီးရှားနိုင်ငံလူဦးရေထောက်ပံ့ကြော်နေထိုင်တဲ့ဂျာဗာကျွန်းတဝိုက်ကမ်းရိုးတန်းဒေသတွေမှာဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။ဟဝိုင်ယီမှာရှိတဲ့ Pacific Tsunami သတိပေးဌာနကတော့ဆူနာမီဖြစ်ပေါ်ခြင်းမရှိခဲ့ဘူးလို့ပြောပါတယ်ခင်ဗျာ
။အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်နေဒီကနေ့ပဲပြိုင်ပွဲမရှိရွေးချယ်ခံရတဲ့ရာဟုဂန်ဒီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားရေးဝါဒီဘာဟာရာတီးယားဂျနတာပါတီ BJP ပါတီဟာနိုင်ငံတော်စုပ်ပမှုမျိုးကိုကူးဆက်တောင်းလာအောင်လို့လုပ်နေတယ်လို့ဝေဖန်သွားပါတယ်။အကျဉ်းသားကင်းပြီးတော့မှန်ကန်မှုမရှိတဲ့မျက်မှောက်ခေနိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားကြတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကပြောကြတဲ့မိန့်ခွန်းထဲမှာရာဟုလ်ကပြောကြားသွားပါတယ်။ရာဟုလ်ကန်ဒီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်တက်တန်းကုံဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာတွင်မစ္စတာမိုဒီနဲ့ရှင်းပြရမှာဖြစ်ပြီးတော့မစ္စတာမိုဒီကကွန်ဂရက်ပါတီအုပ်ချုပ်မှုအောက်ကကင်းလွတ်တဲ့အိန္ဒိယနိုင်ငံဖြစ်ရမယ်ဟိန္ဒူအမျိုးသားရေးဝါဒီအင်အားစုတွေပြန်ပြီးတော့နေရာရဖို့လှုံ့ဆော်ပေးသွားမယ်လို့ကတိပြုထားတာပါ။အိန္ဒိယနိုင်ငံလွတ်လပ်ရေးရပြီးနောက်ပိုင်းပထမဦးဆုံးဝန်ကြီးချုပ်ဂျဝါဟာလာနေရူရဲ့မြစ်တော်ဆက်သူအသက်48နှစ်ရွယ်ရာဟုကိုပါတီခေါင်းဆောင်ဖြစ်ထားရှိဖို့ပြောဆိုနေတာကြားပြီးဖြစ်ပြီးသူကပါတီကိုတက်တန်းအစီအစဉ်ဥက္ကဋ္ဌဖြစ်နေ1998ခုနှစ်ခေတ်ကရွေးကောက်ခံပြီးဦးဆောင်ခဲ့တဲ့မိခင်ဖြစ်သူဆိုနီယာခင်ဒီလက်ထက်ကနေပါတီတာဝန်ကိုလွှဲပြောင်းယူလိုက်တာပါ အိန္ဒိယနိုင်ငံမှာဩဇာကြီးတဲ့နေရူးဂန္ဒီဆွေရှင်မျိုးဆက်နိုင်ငံရေးစရုပ်ထမြောက်မျိုးဆက်ဖြစ်တဲ့ရာဟုဂန္ဒီဝါရီနဲ့ပါတီကိုတိုက်ခါရှိပြီးတော့အတွေ့အခေါ်တစ်တွေနဲ့ပါတီတစ်ခုဖြစ်နေပြန်ပြီးတော့တိဆောက်သွားမယ်လို့ကတိပြုထားပါတယ်။သူကအိန္ဒိယရဲ့လက်ရှိဝန်ကြီးချုပ်နရိန်ဒရာမိုဒီကိုတတိကြီးကြီးထားပြီးတော့ရှင်းပြရင်လှုံ့ဆော်ရမှာပါ။နှစ်ပေါင်း80တက်တန်းတွင်မှနိုင်ငံရေးအာဏာကိုကင်ထားနိုင်ခဲ့တဲ့ကွန်ဂရက်ပါတီက2014ခုနှစ်မှာတော့လက်ရှိဝန်ကြီးချုပ်မိုဒီရဲ့ BJP ပါတီကိုမရှုမလားရှုံးနိမ့်ခဲ့ရတာဖြစ်ပါတယ်။ရာဟုဂန္ဒီရဲ့ဖခင်ဖြစ်သူရာဂျစ်ဂန္ဒီနဲ့အဖွားဖြစ်သူအိန္ဒိယဂန္ဒီတို့ဟာလည်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်တွေဖြစ်ခဲ့ကြပါတယ်ရှင်
။ဗြိတိန်နဲ့တရုတ်နိုင်ငံတို့ရဲ့နိုင်ငံစီးပွားရေးနဲ့ဘဏ္ဍာရေးဆိုင်ရာအစည်းအဝေးတွေဒီနေ့မှပြီးဆုံးသွားခဲ့ပြီးတော့နှစ်ဖက်သဘောတူညီမှုတွေလည်းရရှိခဲ့ကြပါတယ်။နျူကလ িয়ার လက်စစ်ဓာပေးစက်ရုံစီမံကိန်းတန့်စင်တဲ့စွန့်အင်းနဲ့အမြန်ထားစီမံကိန်းတွေကိုနှစ်ဖက်စလုံးက80အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့တရုတ်နဲ့ဗြိတိန်နိုင်ငံတို့ရဲ့ကိုယ်ကျင်းမြောက်စီးပွားရေးနဲ့ဘဏ္ဍာရေးဆိုင်ရာအစည်းအဝေးအပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဒုတိယဝန်ကြီးချုပ်မခိုင်ကပြောပါတယ်ဗြိတိန်နဲ့ဥရောပသမဂ္ဂတို့ရဲ့အတွင်ကူပြောင်းရေးကာလမှာလွတ်လပ်စွာကုန်သွယ်ခွင့်ကိုခွင့်ပြုတဲ့တခုတည်းသောစီးပွားရေးဈေးကွက်အကောက်ခွန်သမဂ္ဂနဲ့ဥရောပသမဂ္ဂတရားရုံးချုပ်တွေနဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံရဲ့ယက်တီချက်ကဘာမှအပြောင်းလဲရှိမှာမဟုတ်ဘူးဆိုတာကိုတရုတ်ဆိုရနဲ့တရုတ်စီးပွားရေးလုပ်ငန်းတွေအနေနဲ့မျှော်လင့်နိုင်တယ်လို့ဗြိတိန်ဘဏ္ဍာရေးဝန်ကြီးဖိလစ်ဟမ်မန်ကပြောပါတယ်။ဗြိတိန်ခေါင်းဆောင်တွေကကမ္ဘာလုံးဆိုင်ရာခန်းကဏ္ဍအသစ်ကိုပုံဖော်ပြီးဥရောပဈေးကွက်မှာအကန့်အသတ်တွေနဲ့ရင်ဆိုင်လာရမှာကိုခုနိုင်ဖို့ကြိုးစားတဲ့အနေနဲ့တရုတ်နိုင်ငံနဲ့ကုန်သွယ်ရေးယင်းနှိမ့်နှံမှုတွေလှုပ်လာနေတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာတလားသုံးဆွဲသူပေါင်းတန်း2000နီးပါးရှိတဲ့ Facebook လူမှုကွန်ရက်စာမျက်နှာကိုအသုံးပြုမှုတွေအနေနဲ့တချို့ရှိနိုင်နေဆိုပြီးတော့ Facebook ကတောက်ကြနေကပဲတတိပေးသွားခဲ့ပါတယ်။ Facebook ကသူတို့ရဲ့လူမှုကွန်ရက်စာမျက်နှာကိုအသုံးပြုလို့ဘလို့ဆိုးကျိုးတွေရှိနိုင်လဲဆိုတဲ့လေ့လာတွေးရှိချက်တချို့ကိုကိုးကားပြီးတော့ဖော်ပြထားတာပါ။တွေးရှိချက်တစ်ခုမှာဆိုရင် Facebook ပေါ်မှာသူများအကြောင်းတွေကိုပဲလိုက်ကြည့်နေတဲ့သူတွေဟာသူတို့ဘာသူတို့ပို့ပြီးတော့စိတ်ပြက်လာတဲ့ကြတယ်လို့ပြောထားပါတယ်။လူတွေ Facebook ပေါ်မှာတင်ထားတဲ့အစာမျက်နှာတွေကသူတို့ဘဝကိုအမှန်ထင်ဟပြတာထက်ပိုပြီးတော့လှပတာရမှုရှိရဆိုတဲ့အမြင်ရအောင်လို့ဖန်တီးလုပ်ယူပြီးတော့မှဖော်ပြကြတာဖြစ်တဲ့အတွက်ကြောင့်မလို့သူများရေးထားတာတွေတင်တဲ့ post တွေကိုကြည့်ရင်ကိုယ်နဲ့နှိုင်းယှဉ်ပြီးတော့ကိုယ့်ဘာကိုပိုပြီးတော့စိတ်ထဲကျလာနိုင်တယ်လို့ Facebook ကပြောထားပါရဲ့ရှင်
။ England Premier League ဘောလုံးပွဲတွေကိုဒီနေ့ကစားတာမှာအစောပိုင်းကကစားသွားတဲ့ Crystal Palace နဲ့ Leicester City ဘွဲမှာတော့ Crystal Palace ကစစ်စစ်ဒီကနဂိုကိုမြင်းနဲ့နိုင်ရသွားပါတယ်ခရစ္စတိုဖဲလစ်အတွက်ပထမဂိုးကိုဗန်ဒီကေက19မိနစ်မှာခေါင်းတိုက်သွင်းယူခဲ့ပြီးတော့ဒုတိယဂိုးကိုတော့ဇဟာကပယ်နယ်တီအေရီယာထဲကနေသွင်းခဲ့တာပါဒီဘက်မှာလက်စတာကဝဲလ်ဖက် NDD 67မိနစ်မှာနဝါတနီနဲ့အထုတ်ခံရတာကြောင့်လက်စတာအသင်းဟာဒီဘက်မှာ10ရောက်နဲ့ကစားခဲ့ရပါတယ်ဒီနေ့ညမြန်မာစံတော်ချိန်7နာရီမှာတော့ဇယားထိတ်ကမန်စီးတီးနဲ့တော်တနမ်တို့ကစားကြမှာဖြစ်ပြီးမြန်မာစံတော်ချိန်ည9နာရီခွဲမှာတော့အာဆနယ်နဲ့နျူကာဆယ်ချယ်ဆီနဲ့ဆောက်သမ်တန်Brighton နဲ့ Burnley, Stoke နဲ့ West Ham, Watford နဲ့ Huddersfield တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမအေးတနာကျွန်းနဲ့ကိုရနိုင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်မဘက်ကိုဆက်ပါမယ်ရှင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေဘေးလွယာတင်းရှောင်ခဲ့ရတဲ့ဟိန္ဒူဘာသာဝင်တွေအပါအဝင်ဒေသခံတိုင်းသားတွေအတွေ့ပြန်လည်နေရာချထားတဲ့အခါဘေးအန္တရာယ်ကင်းတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝပုံမှန်ရပ်တည်ရေးအမခံချက်ပေးဖို့အစိုးရတာဝန်ရှိသူတွေကိုဟိန္ဒူအဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်ဟိန္ဒူဘာသာဝင်တွေအပါအဝင်မြို့သက်တိုင်းနဲ့စတဲ့တိုင်းသားတွေအတွက်အင်ယာတွေပြန်လဲတိဆောက်ပေးနေပြီးတော့စာနာရိတ်ခါတွေအဆင်ပြေအောင်ဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကေဇယ်ရင်းနဲ့ပြန်လဲနေရာချထားရေးဝန်ကြီးကပြောပါတယ်ဒီအကြောင်းပြေစုံကိုမဆုမွန်ကဆက်ပြီးတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ရခိုင်ပြည်နယ်မြောက်ပိုင်းပူတီတောင်မောင်နှောဘက်မှာ ARSA အကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်တပ်ဖြတ်ခံခဲ့ရတာတွေရှိလို့ဘေးလွယာကိုနေရွှန့်ခွာထွက်ပြေးတိမ်းရှောင်ခဲ့ရတဲ့ယာနေချီတဲ့ဟိန္ဒူဘာသာဝင်တွေဟာပြီးခဲ့တဲ့ဒီဇင်ဘာလဇန်ကနေစလို့စစ်တွေမျိုးဒုက္ခတဲ့စခန်းတွေကနေမောင်နှောဒေသဘက်ကိုအတုလိုက်ပြန်နေကြပြီဖြစ်ပါတယ်။ဒါပေမဲ့လို့နေရရင်ပြန်နေရတဲ့ဟိန္ဒူဘာသာဝင်တွေမှာလုံခြုံရေးကစိုးရိမ်နေကြဆဲဖြစ်ပြီးသူတို့အတွက်ခိုင်မာတဲ့လုံခြုံရေးနဲ့နေစဉ်လူမှုဘဝတွေပုံမှန်လည်ပတ်နိုင်ရေးအမခံချက်ပေးဖို့လိုလားနေကြတယ်လို့မြန်မာနိုင်ငံဆိုင်ရာဟိန္ဒူဘာသာရေးအဖွဲ့ချုပ်ဗဟိုရဲ့အတွင်းရေးမှူးဦးကျော်သူက VOA မြန်မာပိုင်းကိုပြောပါတယ်
။သူတို့ဒေသသူတို့ပြန်သွားပြီးတော့ရေးထိုင်လုပ်ဖို့ကြတော့သူတို့မှနည်းနည်းဟိုအကြောင်း၄ချက်လောက်ရှိတယ်ဆိုစစ်ကြတော့သူကလက်ရှိသူတို့ ကိုရှာစားရမှာပေါ့နော်။နောက်နံပါတ်2ကရှာစားဖို့ဆိုတော့လေလူမျိုးကြီးအမကကြည့်ပြီးတော့ရှာစားဖို့ကတော့တော်တော်ခက်မှာ။သူကတော့လူမျိုးကြီးအမကရည်ရှိတယ်လို့ပြောတာပေါ့။ဘယ်အချိန်မှပေါက်ကွဲပြီးဘယ်လိုဖြစ်အောင်လဲမသိတော့။ဟိုဒီကတခါခံပြီးသားဆိုတော့ကျွန်တော်တို့မပြောင်းရင်မဟုတ်ဘူး။ကျွန်တော်တို့ဖြစ်တဲ့ရေဖို့ကြွားတော့ဘာလို့ဒီလိုနေရာကြီးကျွန်တော်မသွားခြင်းမဟုတ်ဘူး။ကျွန်တော်ရှိ
ဒီကတော့ဆောင်းဝင်းနေရတယ်။မဆူမဆူစီတင်ပြခဲ့တာပါရှင်။
မဆူမဆူစီတင်ပြခဲ့တာပါရှင်။အခုတော့မြန်မာတခွင်စီစဉ်လက်ဖြစ်ပါတယ်။နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်တစုံတရာအထောက်အကူဖြစ်စေမဲ့မြန်မာလက်မှုထွက်ကုန်ပစ္စည်းတွေထုတ်လုပ်ရမှာကုန်ကြမ်းရရှိဖို့အခက်အခဲတွေအပြင်ပို့ကုန်စီးနှင်းတင်းကျပ်မှုတွေမျိုးဆက်တွေထက်ကမြန်မာလက်မှုလုပ်ငန်းကျွမ်းကျင်သူတွေရှားပါးလာတာတွေကြောင့်နိုင်ငံတကာတန်းဝင်ထွက်ကုန်တွေထုတ်လုပ်နိုင်ရေးအခက်အခဲဖြစ်နေတယ်လို့မြန်မာလက်မှုထုတ်လုပ်သူတွေကပြောကြပါတယ်။ကုန်ကြမ်းကိစ္စဖြေရှင်းဖို့အသက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလည်းပြုလုပ်နေပြီလို့ဆိုပါတယ်။မြေမခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးတင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်။မြေ
မလည်းမှုအမှုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အတွက်အခုချိန်မှာအမျိုးသားပို့ကုန်မဟာဗျူဟာနဲ့ထက်သွင်းဆောင်ရွက်ပါဖို့အစိုးရလက်မှုပညာလုပ်ငန်းရှင်တွေနဲ့တက်ဆိုင်ရာအသင်းအဖွဲ့တွေကဆောင်ရွက်နေကြပါတယ်။လက်မှုအမှုပညာပစ္စည်းတွေကိုတနေရာထဲမှာပြသနိုင်မှုအတွက်လည်းလက်မှုအမှုပညာစင်တာတည်ဆောက်ပေးဖို့နိုင်ငံတော်အစိုးရကိုမြန်မာလက်မှုအမှုပညာအသင်းကတင်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံကထွက်တဲ့လက်မှုအမှုပညာပစ္စည်းတွေကိုနိုင်ငံတကာပြပွဲတွေမှာတွားရောက်ပြတာတဲ့အခါအဖိုးတန်ကျောင်းမြေရတနာတွေရှေးဟောင်းပစ္စည်းတွေမဟုတ်ရင်လွတ်လွတ်လပ်လပ်တွားပြခွင့်ပြုဖို့တက်မှတ်ပြတန်းထားတဲ့ဥပဒေမူဝါဒတွေကိုဖြေလျှော့ပေးဖို့လိုအပ်နေတယ်လို့လက်မှုအမှုပညာလုပ်ငန်းရှင်တွေကပြောဆိုနေကြပါတယ်။အဲဒီလိုဖြေလျှော့ပေးလိုက်ရင်နိုင်ငံတကာဈေးကွက်ထဲကိုထိုးပေါက်ဝင်ရောက်နိုင်မှာဖြစ်ပြီးဈေးကွက်ရှိလာတဲ့အတွက်လည်းအလုပ်သမားတွေကိုအလုပ်ပေးထားနိုင်မှာဖြစ်တာကြောင့်မျိုးဆက်တက်တွေလည်းထွက်ပေါ်လာမှာဖြစ်တယ်လို့ပြောဆိုနေကြတာပါ။ဒီမှာလက်မှုအမှုပညာအသင်းဥက္ကဋ္ဌဦးတာလူကတော့အခုလက်ရှိမြန်မာလက်မှုအမှုပညာလုပ်ငန်းရဲ့မျိုးဆက်သစ်ရှားပါမှုနဲ့တခြားခက်ခဲတွေအကြောင်းကိုတော့အခုလိုပြောပြပါမယ်
။ကျွန်တော်တို့မှာအရင်တော့ဆိုရင်အလုပ်ရုံမှာဟိုအလုပ်ရုံအလုပ်သမား30 40လောက်ရှိတဲ့ဟာတွေကအခု50 60ရောက်လောက်နဲ့တော်တော်လုံနေရတယ်။ဘာကြောင့်လဲဆိုတော့ဈေးကွက်မှာလည်းဒါနိုင်ငံတော်ဘိုင်းမှာလည်းဟိုအကူပြောင်းကာလပေါ့နော်စနစ်တစ်ခုအကူပြောင်းတဲ့အချိန်မှာဒါဖြစ်လိဖြစ်တာရှိတယ်။အဲ့ဒါကိုကျွန်တော်တို့ကသိခံပြီးတော့ကျွန်တော်တို့ကကြားကြံကြံပြီးအလုပ်လုပ်ရတယ်။အဲပြဿနာတော့အဲ့လိုပေါ့ကျွန်တော်တို့နည်းနည်းလေးအလုပ်လုပ်ရကံရတာအရင်လိုတော့တွတ်တွတ်လက်လက်အများများဆဆတော့ကျွန်တော်လုပ်လို့မရဘူး။အဲ့ဒီအချိန်မှာလည်းကျွန်တော်တို့ကဒီအလုပ်သမားတွေရှားပါတဲ့ပြဿနာရှိတော့ရှိတဲ့အလုပ်သမားလေးနဲ့ထိန်းချောင်းပြီးတော့အလုပ်ဟိုပါပေါ့နော်ဟိုကြွယ်ဝချမ်းသာဖို့မဟုတ်ဘဲနဲ့မပြိုလဲသွားဖို့ကျွန်တော်တို့ကကြားကြံကြံပြီးလုပ်နေရတဲ့အခြေအနေရှိပါတယ်။အရွယ်ကောင်းတဲ့လူငယ်လူရွယ်တွေပေါ့ယောက်ျားမင်းကလေးတွေအားလုံးကတစ်ဖက်နိုင်ငံသွားနေအိမ်နီးချင်းတိုင်းပြည်အဲ့တော့ကျွန်တော်တို့လုပ်ငန်းတွေမှာလည်းရင်ဆိုင်နေရတာဒါလုပ်သားရှားပါတဲ့ပြဿနာကျွန်တော်တို့ဒီပညာတွေသင်ပေးတယ်ပညာရှင်တွေဖြစ်သွားတယ်ပညာရှင်ပြစ်လို့ရတဲ့ဝင်ငွေနဲ့ဟိုဘက်မှာကြာပန်းသွားလုပ်တာအိမ်နီးချင်းတိုင်းပြည်မှာအဲ့ကြာပန်းလုပ်တဲ့လောကကတွေကမြင့်နေတယ်မြင့်နေတော့ကျွန်တော်တို့ဒီလုပ်ငန်းပိုင်းမှာတို့ကဟိုငွေကြေးကအဲ့လောက်မရဘူးမရတဲ့ခါကျတော့အပြင်ထွက်သွားတာများတယ်များတော့ကျွန်တော်တို့ကဒီရှိတဲ့လူလေးနဲ့ထိန်းချောင်းပြီးတော့ပဲကျွန်တော်ကလုပ်နေရတော့ကျွန်တော်တို့ကဒီကုန်ញမ်းပြဿနာလည်းရှိသလိုအဓိကကြနေတာကတော့အဲ့လုံသားရှားလာတဲ့ကိစ္စပေါ့နော်အဲ့ပြဿနာလေးကိုကျွန်တော်ရင်ဆိုင်နေရတ
ယ်မြမလက်မှုအမှုပညာကဏ္ဍမှာစီးပွားဖြစ်ဆောင်ရွက်နိုင်မဲ့တစ်လက်မှုအမှုပညာကဏ္ဍနဲ့ချိန်ဝါလက်မှုအမှုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့လက်မှုအမှုပညာရှင်တွေအတွက်ကုန်ញမ်းရရှိဖို့အခက်ခဲနေတာကြောင့်တက်တော်ဦးစီးဌာနကတာဝန်ရှိသူတွေနဲ့ညီနိုင်ဆွေးနွေးမှုတွေပြုလုပ်နေကြပါတယ်မုံကြီးနဲ့ချောင်းဆောင်မျိုးနဲ့ရွာလွတ်ကြေးရွာမှာစည်းကံလုံငန်းကိုနှစ်ပေါင်း40ကျော်လုတ်ကင်လာတဲ့ဥမန်းငွေဝင်ကတော့ကုန်ကျမ်းမရတဲ့အတွက်ဘလို့အခက်ခဲတွေဖြစ်ပေါ်နေတယ်ဆိုတာကိုအခုလိုပြောပါရစေ
။ဒီဒေသကထွက်တဲ့ပုံများကြတော့လုတ်တော့ရရတယ်။ဒါမဲ့ကိုယ်နိုင်ငံကရှိနေရစားနေနော်ဟိုလာကြဒီဒီပနိုင်ငံရာသူကိုပြဖို့ဟာ quality မပြည့်တဲ့အစားအသောက်တွေပဲကိုလုတ်နေရတယ်ဆိုတော့နာမည်မရနိုင်ဘူးပေါ့။အဖအမြင်နေနဲ့နော်။ဒီလိုမျိုးပထောက်သားလို့ရင်းလိုက်သားလို့လူမျိုးဆိုရင်တော့လောက်ရမယ်ဆိုရင်တော့ပူတော့အဆင်မြင့်မှာပေါ့အဆင်မြင့်တော့ပူလဲနာမည်ရတဲ့နိုင်ငံတော်ကလေးနာမည်ရမှာပေါ့အဲ့လိုသဘောမျိုးပါဒါမဲ့ဒီကထုတ်လုတဲ့ဟာကအထွတ်နေတယ်ပူပူကမလောက်လောက်ဘူးအဲ့လိုမျိုးဖောက်တယ်တွေကဒီနောက်ပိုင်းရတော့တရားလေးပူလာဧည့်တယ်လေဒီရောက်လာတော့ဟိုကူလေးမပုတ်ဖြစ်တော့ဘူးအဲမန္တလေးဘက်ကအခုတို့မှန်နေတာပေါ့အဲပြည်သူကဒီကအထွတ်နေတယ်ဘာလုပ်တဲ့ဟာကလေဒီ quality ကအပြည့်ဆိုတော့ဟိုလက်ရဦးတော့မလျှော့ဘူးပေါ့နော်ဒါမှစားဆုံးသူတွေကသူတို့အများအားပြောနေမှာပေါ့အဲလိုတွက်ပြီးတော့လောက်တာကုလုံငန်းကိုပေါ့နော
်အခုချိန်မှာနေဆက်ဒေတာတွေကတစ်ဆင့်လက်မှုအမှုပညာပစ္စည်းတွေကိုကြီးပကိုတင်ပို့တာမှာအိမ်နီးချင်းနိုင်ငံတွေနဲ့ရှင်ပြီးကပ္ပဈေးကွက်ကိုမဝင်ရောက်နိုင်တဲ့အပြင်ကုန်ကျန်းများရှိရတဲ့ကုန်ကျန်းစည်းလုံးမြင့်တက်တာလွတ်လွတ်လပ်လပ်ပို့ဖို့မရှိတာတို့ကြောင့်လုပ်ငန်းရပ်ဆိုင်းသွားတဲ့လုပ်ငန်းရှင်တွေလည်းရှိနေပါတယ်ဒါကြောင့်မြန်မာလက်မှုအမှုပညာကဏ္ဍဖွံ့ဖြိုးတိုးတက်စေဖို့အတွက်အစိုးရဘက်အပိုင်းကဘယ်လိုတွေဆောင်ရွက်ပေးတင်လဲဆိုတာကိုတော့ဦးတာရုကအခုလိုပြောပါတယ
်။နိုင်ငံတကာပြပွဲတွေမှာကျွန်တော်တို့ပြကန်းလေးတဲ့ standard book ဆိုတာ survey ပတ်လဲလို့ပေါ့နော်။အဲ့ဒီခန်းလေးတွေမှာကျွန်တော်တို့မြန်မာပြည်သွားပြရင်ကျွန်တော်တို့ဒီဘက်ဒပိုင်းတန်နိုင်ဘက်တည်ရသွားတယ် 20kg 30kg ပေါ့နော်။အဲ့လိုလေးတည်ပြီးတော့ကျွန်တော်တို့ကပါသလောက်လေးကိုခင်းချင်းပြသွားအဲ့တော့ဘာလဲဆိုတော့အဓိကသူများဒီအာဆီယံနိုင်ငံတွေပေါ့ဥပမာဗဘူးဆိုတာလေးကိုကျွန်တော်တခုပြောချင်တာပေါ့နော်ဟို VNN တို့ Laos တို့ဆိုရင်အဲ့ဗဘူးရုပ်ကြီးတွေအေယာမာကြီးတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအရွယ်စားတွေကြီးမားတယ်အရေးအတွက်တွေအများတယ်အဲ့ဒါတွေကိုလာခင်းချင်းပြသတဲ့အခါကျတော့ကိုယ်တမိုင်းတိုင်းပြသတဲ့ဟာအားမရှိဘူးမတ်ဆရာမရှိဘူးပေါ့နော် attraction မရှိဘူးအဲ့ဒါတွေကကျွန်တော်တို့ကအဲ့ international exhibition တွေမှာသူကျွန်တော်တို့ကမျက်နှာငယ်တယ်အဲ့တော့သူတို့ကဘာလို့ဒါမျိုးတွေလဲဆိုတော့သူတို့ကမြန်မြန်ပို့နိုင်တယ်
ตัวนั้นเนาะสวยอ่ะกุญญีปั้นบ่หมู่ดิตัวรู้ว่าทุ่งลุ่ยเปาะเลยมาหมู่ดิเดจนเราเราไม่ลงไหนอยู่แล้วจนเราบ้านมาเลยลงไหนแล้วนั้นเนาะสวยอ่ะเลยเปียวตัวบ่ดิเอซิบิชันตะคู่ลงมาส่วนดิเอนเชียนနိုင်ငံบ่ดิနိုင်ငံเนี่ยช้ามาชื่อเนี่ยเมียนมาตันยูเมียนมาตันยูเนี่ยบ่ดิเมียนมาอิซิบิดาเรียปิสิริโอโจติมิโอคอนเทนเนอร์นี่เนี่ยปို့ไปท่าနိုင်มั้ยตันยูเนี่ยบิโอจนเราซีซั่นไปနိုင်มั้ยญาติกันนี่มาค
ဟုတ်ပါတော့ဗျာလက်မှုအနုပညာရှင်တွေကတော့အစိုးရအနေနဲ့မြန်မာလက်မှုပညာကဏ္ဍဒုတက်အောင်အခုထပ်ပေါ်ပြီးစီစဉ်ဆောင်ရွက်တင်နေတယ်လို့ပြောဆိုနေကြပြီးမျိုးဆက်တစ်တွေထွက်ပေါ်လာစေဖို့အတွက်လည်းလုပ်ငန်းရှင်တွေနဲ့ပူးပေါင်းပြီးတန်တန်းပေးတာတွေလောက်ကန်ဖန်တီးပေးတာတွေလှုပ်ဆောင်ပေးတင်တယ်လို့ပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြန်မာကတရင်အေဂျင်စီကနေပြည်ဝေကိုပေးပို
အပတ်စဉ်တင်ဆက်ပေးတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့ Christmas နဲ့နှစ်သစ်ကူးရသည့်အတွက် Taylor Swift တီးဆိုထားတဲ့ Last Christmas အချင်းကိုနားဆင်ကြရအောင်ပါရှငဒီဆိုထားတဲ့ Last Christmas တချင်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင
် DOE မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်စနေနေ့ညအပြူအညမှာပိုင်းအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလိုမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုမြန်မာဆင်လိုချင်းည9နာရီခွဲရှိပြီမို့တော်ရရှင်တွင်စောင့်မျှော်နေတဲ့ဓာတ်ရည်လိုင်းဆွေးနွေးခွင့်အစီအစဉ်ထုတ်လွှင့်ပေးပါတော့မယ်စီစဉ်တင်ဆက်သူကိုအောင်လုံးနဲ့ထုတ်လုပ်သူမတ်စမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့ဒီမြန်မာနိုင်ငံရဲ့တရင်လွတ်လပ်ခွင့်ချင်းနဲ့ပတ်သက်လို့ဆွေးနွေးတော့မှာဖြစ်ပါတယ်ဒီ2019ခုနှစ်ကုန်ဆုံးကနေမှပဲမြန်မာတရင်သမား2ယောက်အဖမ်းခံရတဲ့တရင်လည်းထွက်လာခဲ့ပါတယ်ဒီမကြာခင်ကုန်ဆုံးတော့မဲ့2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့တရင်မီယာလောကမှာအတဲချတဲ့စင်ကုန်မှုတွေဘာတွေကြုံရပါသလဲတိုင်းပြည်တစ်ခုမှာဒီအရေးကြီးတဲ့မန္တန်တစ်ခုဖြစ်နိုင်ငံတကာလက်ခံထားတဲ့တရင်မီယာမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးလွတ်တက်လာဖို့ဆိုရင်ဘယ်လိုလိုအပ်ချက်တွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးတော့စီစဉ်ထားပါတယ်အခုတော့ပါဝင်ဆွေးနွေးမဲ့ဟိုပုဂ္ဂိုလ်လေးလေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုသဘောထားလေးကိုအရင်ရေဝီယာတုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးကျွန်တော်တို့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားကိုကျွန်တော်သိချင်ပါတယ်ဆိုတော့ဒီနေ့ထဲမှာကျွန်တော်တို့ပြန်ပြီးတုံးသက်မယ်ဆိုလို့ရှိရင်ဒီမီဒီယာတွေဖွံ့ဖြိုးမှုတွေလွတ်လပ်ခွင့်တွေမှာတို့ရေဝီယာပြင်တိုးတက်လာသလားဆက်ရုပ်သွားသလားဘယ်လိုများတုံးသက်နိုင်လဲဆရာအ
ဲတိုးတက်လာတာမတွေ့ရဘူးဗျအခုနောက်ပိုင်းဖြစ်စဉ်တွေတစ်ခုပြီးတစ်ခုကြည့်ရင်တော့ဆုံးလာတဲ့လူတော်ကျွန်တော်ကတော့မြင်တယ်ဥပမာရခိုင်ကိစ္စသတင်းယူရေးကိစ္စဆိုရင်ရခိုင်မှာလူတွေကသွားပြီးတော့မှသတင်းယူလို့မရတဲ့အပြင်ကိုအဲ့ဒီမှာသွားတဲ့နိုင်ငံသားသတင်းဌာနတွေအနောက်ချက်ခံရတာတွေလည်းအများကြီးရှိတယ်အခုနောက်ဆုံးဆိုရင်ဒီရခိုင်ဒေသသတင်းရယူနေဆက်ဆက်တာပေါ့နော်သတင်းနောက်တစ်ယောက်အဖမ်းခံရတယ်ဆိုတဲ့ကိစ္စမျိုးကြီးအထူးကိုဖြစ်လာတယ်လေအဲ့ဒီမတိုင်ခင်တော့လည်းဒီတော်မှာစစ်တော်ကိုဒရုန်းရိုက်ဖို့စစ်တင်မှုပြင်ဆင်နေတဲ့ဒါနိုင်ငံရသတင်းတော့ဒီနဲ့ဒါပြည်တွင်းကကျွန်တော်တို့ဒီစကပြံပေါ့အဲ့ဒါတွေကိုလည်းဖန်ဆီးထားတာရှိတယ်ထောင်တော့ချလိုက်ပြီအဲ့လိုမျိုးနဲ့တခြားသောဥပဒေရောင်းဆိုင်ရလည်းရှိတာပေါ့ဥပဒေလုတ်ပေးရမယ့်ဟာတွေလုတ်မပေးတာတွေအများကြီးရှိပါတယ်အဲ့ဒီအကုန်လုံးချုပ်ငုံတို့တက်ကြည့်လိုက်ရင်တော့စိုးပြတ်မလာဘူးဆက်ယူသွားတယ်လို့တော့ထင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တူတော့ဒီလူခွေလှူရှာရရှင်းနေဦးသိန်းတန်းဦးပါဆရာဦးသိန်းတန်းဦးအနေနဲ့ရောဒီပေါ်လေဟိုမြန်မာနိုင်ငံမှာထိတွေ့နေရသမျှပေါ်လေလမ်းမီတလောက်တုံးတက်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်အခြေအနေက2019ခုနှစ်ထဲမှာဘယ်လိုများတွေ့ခဲ့ရလဲခင်ဗျာ
ဘူးတို့လာတော့ကျွန်တော်ဥစည်းကြောင်းနဲ့ပြောတာကိုထောက်ခံနေတော့ဟိုကကျွန်တော်ကသတင်းကမလွတ်လပ်တဲ့အပြင်လွတ်လပ်မှုလွတ်လပ်သတင်းယူခွင့်မရှိတဲ့အပြင်ဟိုယူဖို့ကြိုးစားလို့ရတဲ့နေရာယူတာကိုလည်းဟိုဖန်ဆီးခံရတာတို့ထိုးသိမ်းခံရတာစတဲ့အခြေအနေတွေပေါ်လာတော့ချုပ်ပြောရင်တော့နောက်ဆက်ကမှအခြေအနေတော်ဆိုးတာလည်းပြောရမယ်ကဆက်ဆက်ကယူကျွန်တော်တို့မလုပ်ပါမလုပ်နိုင်ဘူးပေါ့နော်မယုတ်သိနိုင်ဘူးကျင်းတဲ့အနေအထားပဲရောက်လာတယ်ပူတော်မှတရားဆိုမှုလွယ်သွားတဲ့အနေအထားမျိုးဖြစ်လာတယ်အဲ့ဒါပြန်ဂရိပရိယာပြင်းနေလို့ကိုဖြင်းခံတာလို့ကျွန်တော်ဆုံးပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီနောက်တူကတော့ဒီလူငယ်နဲ့လူမှုသာသနာဖော်ဆောင်ရေးစင်တာကိုသက်ဆိုဝင်ဖြစ်ပါတယ်ကိုသက်ဆိုဝင်ရဲ့သဘောထားအောင်ခင်ဗျာကျွန်တော်တို့2019ကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်မီဒီယာတွေဖွံ့ဖြိုးမှုလွတ်လပ်ခွင့်တွေမှာဟိုဘလို့အခြေအနေတွေတွေ့ရလဲတိုးတက်လာတာတွေ့ရလားဆက်ရုပ်သွားတာတွေ့ရလား
အဲကျွန်တော်ဒီမီဒီယာပုံမှန်ကတော့ဒီစိုးရိမ်ပြောရလို့ကျွန်တော်ပြောရပါလိမ့်မယ်ဒီကျွန်တော်တို့အနေနဲ့ဒီတတ်မှတ်ထားတဲ့စံနှုန်းလေးတွေကိုဒီဖွင့်ပြီးတော့ကြည့်ကြရမယ်ဒီမီဒီယာတွေတက်ရတဲ့ကိစ္စမျိုးအမျိုးကြီးကဆရာကဆူတောင်းပြောရလို့ကျွန်တော်ဒီခိုင်ကိစ္စမျိုးဟာဒီမှာဆိုလို့ရှိရင်လောကကြီးဒီမီဒီယာကိုဒီလိုမျိုးပြည်တွေကြောင့်မို့လို့ဒီကျွန်တော်တို့ဒီမီဒီယာတစ်ခုဆောင်းနေဖြစ်သွားနေတာမျိုးလည်းဖြစ်ဖြစ်တယ်ဒါတော့အခုကမီဒီယာဒီကြောင်းတော့လေလေလာဆိုတော့တော်တော်ဖြစ်တယ်ကျေးဇူးတင်ကျေးဇူးဒီနေ့ညရယ်ပြောပါပြီးလို့ရပြောပြောလို့ရှိရင်ဒီအရုံးရလေးကိုဆက်ပြောပြတော့ပြည့်ပါဒီတိုင်းလေးကြီးပေါ်ပါလို့ကျွန်တော်ပြောပြီးဒီနေ့လည်းပြည့်ရအောင်ကြည့်ကြတယ်တိုက်ဆိုကျွန်တော်ပြောလာတာရှိတယ်အဲဒီနေ့ညရယ်ကဒီကော်ဖီစီးတဲ့နေရာမှာတော်ပြီးတော့ကျွန်တော်ဒီတိကျတဲ့နေရာမှာတော်ပြီးတော့ဒီတိုင်းလူတွေလည်းရေးစားကြတော့ဒီတိကျတဲ့နေရာမျိုးကြီးရယ်အကြမ်းတွေကြီးရတဲ့ခါကျတော့ဒီကဘာပါလေဒီကုတ်တွေကဒီတစ်ဖက်ကလည်းပတ်သက်ပြီးကြည့်ကြရတယ်ကုတ်ပြေးတာကြရတယ်ဒီဆိုးရပြီးတဲ့နေရာမျိုးကြီးရယ်ရယူကြရတဲ့ခါကျတော့ လည်းလို့ဖြစ်ဖြစ်ဒီနေ့ဆိုင်ပိုင်းတို့ကဆိုရင်ကိုယ်ကမျိုးကလေးဖက်ရပြီးတယ်အဲဒါမျိုးကလေ့ကျင့်မှဖြစ်ဖြစ်တက်လာလို့ဆိုဒီနေ့ကဒီတရေတော့ဒီကဘူပို့ပြီးတော့ဒီတရေတို့လည်းဖွင့်တယ်ကျွန်တော်ဒီဖို့ရလေးစားလို့ပြောရတယ်ခုတို့တော့ဒီလိုဒီတရေမျိုးကဒီဟိုအော်ဒီမြန်မာနာမည်ရှိနေဒီကလာတဲ့ကြိုင်ဝင်ကြမတဲ့ကြိုင်လာပေးလို့ဒါကိုဖြစ်တယ်ဒါလည်းဒီတော့ခောက်ဒီကိုတက်တာမျိုးရှိတယ်ဒါမျိုးဒါကြောင့်မလို့အခုကဒီဘုတ်ဒီနေ့တက်ပြီးရတယ်ကိုဒီဟိုပရိုဗိုလိုချင်အပ်လို့ဒီဘီဂျီကကဒါမျိုးပြောကြရစမီးလာလာဆောင်နေကြည့်ကျွန်တော်ဆက်လာလာမျိုးရှိတယ်အဲဒီကျွန်တော်ဒီတရင်ရပ်နေကြည့်တာဆက်လာရတယ်ဒါဆိုဒီပိုင်းလေးတွေကလည်းမရှိဘူးအဲ့လိုမရှိတင်းတာကျွန်တော်ဒီဒီရီဇော့ကဒီအရေးကြီးတာရှိတယ်အဲ့တော့ကျွန်တော်ကအစ်ကဘာရဲ့ဒီကားလေးဆိုတော့ဆေးဖိုးရဖြစ်နေတယ်ဖြစ်သွားတယ်အခုကဒီရဲ့ကလေးလေးကအခုကတော့ဝင်ကြတော့ဖြစ်သွားလို့ရှိတာကျွန်တော်ပြည်သူတွေကဒီဒီမိုကရေစီကျော်ရတယ်လည်းကျေးဇူးတင်ပါတယ်ခုအစိုးရပြောနေတဲ့မီဒီယာကိုကျွန်တော်ဆုံးဖြတ်ရမှာဖြစ်သွားလိမ့်မယ်။ဒါတော့ဒီတရင်းတော်ကြီးကိုဖန်တီးရတယ်ပြည်သူတွေကလည်းဒါတရင်းတော်ကိုရှိနေလို့ပြောကြတယ်ဒါကိုဖန်တီးပြည်သူတွေကဒီတရင်းတော်ကြီးဒီမီဒီယာကိုကိုယ်ကိုဆက်ဖြစ်နေတယ်ဟုတ်ကဲ့ပါလိမ့်မယ်။ဒါကလည်းဆက်ဆံမီဒီယာကိုဒီလိုနေကြတယ်ဒီကိုယ်ရိုင်းကတခုသူမကြိုက်ကြဘူးဒီကလေးကတန်းနေရမှာလားဆိုတော့သူကတော့ဒီတရင်းတော်ကြီးမီဒီယာရဲ့ဘယ်လိုလဲခါကြမယ်ခဏလေးခါကြလို့ရှိတယ်ဒီတော့ဒီဖုန်းလိုက်ဒီဖြစ်တော်လေးရှိတာပုံပြီးတော့ကျွန်တော်တို့ပေါင်ကျင်းတော့မျိုးရဲ့ဆက်ပါသိကြည့်ရဲအဲဒီဖုန်းကျင်းမှုကိုကျွန်တော်ဒီနောက်ဆက်ခွင့်ရတော့ဒီတင်းရခွင့်ရပတ်သက်ပြီးအများကြီးဖြစ်တာကြရလို့ရှိရလို့ပဲကျွန်တော်ပြောပါပါမယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့စွတ်ထွက်ထားတဲ့ပုဂ္ဂိုလ်တူလေးလေလိုင်းပေါ်မှာရောက်နေပါတယ်ကိုတီးလည်မှုဖြစ်ပါတယ်ထိုင်းနိုင်ငံကကိုတီးလည်မှုရဲ့သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတရင်းတော်ကိုဖမ်းတဲ့ကိစ္စကနော်ဘုဘုရားတော်မတော်မှာဖြစ်တဲ့ကိစ္စနော်ဒီခိုင်မှာဖြစ်တဲ့ကိစ္စတွေကနော်တို့အားလုံးကတို့မတရားလုပ်ထားတာပဲကျွန်တော်သိရတယ်ကတို့ပြောတာဆိုတာကတစ်ဖက်သားဆွတ်ဆွဲတယ်ဖက်သားဆွတ်ဆွဲတယ်လောက်တာကတော့ကြောင်းကြောင်ဖြစ်နေတယ်ကျွန်တော်မြင်တယ်ခင်ဗျာဘာကြောင့်လဲဆိုရင်တော့အခုတရင်နောက်တွေရောမွေးနောက်တို့ကအရင်တားစီရတယ်တားစီမှတို့ဝင်လာတာဖြစ်ပါတယ်အခုလည်းတော့တရင်နောက်ကိုထပ်ဖမ်းတဲ့ခက်ကတော့နောက်ကိုရတော့ကျိုးကန်တဲ့လူကအတ္တမကြီးမားတဲ့ခေါင်းဆောင်ဖြစ်တယ်ဆိုတော့ကျွန်တော်ယုံကြည်တာရှိပါတယ်ခင်ဗျ
โอเคกูดีแล้วมื้อนี้เจื้อซุบสรุปตัวฉันเสียอุสิตัวอมีนเปลี่ยนเมยขึ้นมาสรุปว่าเสียแล้วไอ้กิส่าโหเนเนอยิ้มหมดโหอสาไว้มาแท้เปล่าตัวได้ใช่ป่ะเลยตะเกยก็ที่เมียนมาနိုင်ငံมาเราโห Rights to Information Now Access to Information โหลดิโหลตะเรียนย้ายอยู่ในในอขွင့်ล้ําอ่ะอินเทอร์เน็ตเลยဆိုပြီးတော့မကြာခဏထောက်ပြခံရလေးရှိပါတယ်สรุปဒီလိုအခြေအနေတွေရောပြီးခဲ့တဲ့နှစ်အတွင်းနဲ့မှာဟိုပိုဆိုးလာသလားဟိုတရင်ပုံစံတိုင်းရှိမျက်ရှိနေသလားအဲဒီအခြေအနေကိုမောနိုင်ရှင်ရှိမယ်ဆိုရင်2019ခုနှစ်တည်းမှာဘယ်လိုတွေ့ခဲ့ရလဲဆရာ
အဲအရင်တော့အခြေအနေထက်တော်မှဟိုပိုဆိုးလာတယ်ဒီကိစ္စဖြစ်တဲ့အခါမှာဟိုတမယူကြအဖြစ်ကျွန်တော်တို့ကပုံမှန်ပြည်ရင်းပတင်းတောက်တွေအဲ့ဒီတက်ကိုသွားမယ်ဆိုရင်လည်းအချို့သောနေရာတွေမှာကင်မရာထုတ်လိုက်တာနဲ့ပတင်းတောက်ဆိုတာနဲ့ရံပြုတ်ခံရတဲ့အခြေအနေမျိုးတွေရှိတယ်နောက်နိုင်ငံသားကပတင်းလာယူတဲ့လူတွေဆိုရင်လည်းတရားဝင်ဒါအစိုးရကိုအပြစ်ပေးအကြောင်းကြားပြီးတော့မှအသွားလာတဲ့တောင်မှအဲ့လိုရပ်ပြီးခါရတယ်ရှိတယ်အဲ့လိုအနေအထားမျိုးမှာတက်ဆိုင်ရာအဲ့မှာရဲတပ်ဖွဲ့ဝင်တွေတာဝန်ရှိတဲ့လူတွေကဟိုအကာအကွယ်ပေးတော့ပြီးပါရဲ့ဒါပေမဲ့သတင်းရယူကိုဆက်ပြီးတော့မလုပ်ခိုင်းတဲ့နဲ့သူတို့ report တွေပါတင်တဲ့ခါမှလည်းဟိုမမှန်မကန်သတင်းတွေ report တွေတင်တာတွေလည်းရှိတယ်အဲ့လိုတွေအဲ့မှာပြဿနာတွေအများကြီးရှိတယ်ပြီးတော့မှဥပဒေကြောင်းအရပြောရမယ်ဆိုရင်လည်းတကယ်တော့ဟိုသတင်းပြည်ပိုင်ဝင်ဥပဒေဆိုတဲ့ကိစ္စကဒါသမ္မတဥပဒေချိန်လက်ထက်ကလေးကဟိုတင်ပြနိုင်မှုဥပဒေလုံခြုံမှုဆိုပြီးတော့အမှအချင်းချင်းဆွေးနွေးရတာရှိခဲ့။အဲဒါပေမဲ့ဒီဒေါ်ဆန်းစုကြည်အစိုးရဆက်လာပြီးတော့ဒါဆရာဦးဖေမြင့်တို့ဟိုပြန်ကြိုင်ဝန်ကြီးတာဝန်ယူပြီးတဲ့နောက်မှာဒီကြောင့်ဘာမှလည်းမကြားတော့မကြားတဲ့အပြင်ကိုဝန်ကြီးဌာနအပြည်ပြည်ကလည်းတကယ်ဆိုရင်ဒီဟိုအဂရိလိုက်စားမှုတွေကိုလုပ်ဖို့ပြုနေနေတာမရှိလို့ဆိုရင်ဒီပြည်အချက်လက်ဆိုတာသတင်းတော့ကမေးမှမဟုတ်ပါဘူးထုတ်ပြန်ပေးရမှာလည်းအများကြီးရှိတယ်။ဒါပေမဲ့ဒီဟာတွေလည်းထုတ်ပြန်တာမရှိဘူး။နောက်ကတော့လည်းတရေချက်နဲ့ပြည်တိုင်းဝန်ဆိုင်ရာဥပဒေကိုလည်းအတိအကျသိတာမရှိဘူးမရှိတော့အခုလက်တွေ့ကျွန်တော်တို့တရေယူတဲ့ခါမှာဘာတွေဖြစ်နေကြလဲဆိုရင်အောက်ခြေရဲဌာနတွေကအစတာကမှလူသတ်မှုတစ်ခုဖြစ်သွားတယ်တကယ်ပဲဖြစ်သွားတယ်ဒီဥစ္စာအထောက်အထားတွေဓာတ်ပုံတွေအကုန်လုံးထွက်လာပြီအဲ့ဒီဥစ္စာကိုရဲစခန်းသမ်းမိလိုက်ရဲ့အကျွန်တော်တို့ကဒါလေးဖြစ်တာလေးကိုပဲအတိအကျသိပါဆိုရင်ဒီလောက်တော့မှမဖြစ်ဘူးပြီးတော့မှဟိုတယောက်ကိုလွှဲချတာတွေရှိတယ်ဒီတယောက်ကိုလွှဲချတာတွေရှိတယ်အဲ့တော့ဒီနေရာမှာတို့အနေနဲ့လည်းရှင်းတယ်ဒီသက်ဆိုင်ရာကိုရဲစခန်းစာဝန်ရှိသူအဖြစ်အပျက်အကုန်လုံးကသူတို့မဖြေလဲဘာမှမဖြေဘူးသူတို့အရေးယူတာလည်းမရှိဘူးအဲ့ဒီခါကျတော့ကျန်တဲ့လူတွေကတကယ်လို့ဘာလဲရယူခွင့်ကပိတ်ဆို့ထားတယ်လို့တော့ဖြစ်နေတယ်အဲ့လိုရှိလို့အခြေအနေဆိုးနေတာကိုကျွန်တော်တို့တွေ့ရပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီနေရာမှာဆရာဦးစီကောင်မြင်းထောက်ပြသွားလို့ပေါ့လေဒီဟိုသူတရင်သိရှိပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့ ဟိုကျွန်တော်ဆရာအောင်ဆိုဥသိမ်းတန်းဦးသဘောထားကိုသိချင်ပါတယ်ကျွန်တော်တို့ဒါဥပဒေတရားအဖြစ်နဲ့ဒီအများပြည်သူသိရှိခွင့်ဟိုသတင်း information ရယူပိုင်ခွင့်ပေးနိုင်မှုအတွက်မှာဥပဒေရေးရာဘလို့ခက်ခဲနေရှိနေလို့ဒီကိစ္စဥပဒေကြောင်းအရာဟိုအာမခံမပေးနိုင်ရတာလဲဆရာ
ကျွန်တော်မြင်တော့ဗျာတကယ်တော့ဒါတွေကဥပဒေလုပ်ပြီးမှကိုပို့ဘူးဗျာ UDHR လို့ခေါ်တဲ့ Universal လူ့ခွင့်ရေးကြီးညာကရမ်းကပါပါတဲ့အချက်တွေပဲဗျာအဲ့ဒီပါပါတဲ့ဒီလို freedom of expression နဲ့ဆက်ဆက်နေကြတဲ့အပိုင်းမျိုးပေါ့နော်ဟိုအရာကြီးကိုမပေးနိုင်ဘူးတစ်ခါကလည်းဘာဖြစ်တယ်ဆိုကျွန်တော်တွေ့တော့ဒီလိုအဆိုးရအဖွဲ့ကကြောင်းလာတော့တာဗျာဝင်ကြီးတော့ကြောင်းလာဦးချန်နဲ့ဟိုဒီအငြင်းအတွင်းဝင်လို့ညွန်ကျုပ်ကိုညွန်မှုလာအရင်လူကောင်းနေတယ်အဲ့တော့သူတို့ကဟိုအရင်တုန်းကအတိုင်းနဲ့ဆက်လက်ပြီးတော့ကျင့်သုံးနေတယ်ကိုလူတွေကလည်းအဲ့ဒါဒီလူတွေကိုကောင်းကောင်းကိုမကင်တွယ်ကင်တွယ်နိုင်ဖို့မရဘူးတော့အခက်ခင်းကတော့ဒါကဟိုပေါ့ဗျာဝေပေါ့ဗျာစိတ်ဆန္ဒပေါ့နော်ဟိုဒီဟာကိုပြီးကျင်နေဆိုတော့လောလောကွင့်ပြီးရမယ်ပြီးကျင်တယ်ဆိုအသိပေါ့နော်ကိုမစ်တင်ပေါ့အဲ့ဒါရှိဖို့လိုတာဗျအခုကတော့ကျွန်တော်တင်နေအဲ့ဒါရှိဖို့မပေါ်ဘူးဟိုဘာလို့ကျွန်တော်ကိုနာကိုစက်စက်ဒီပြောရလို့ချင်းရကန်ကြီးကမှလည်းတရင်သမားတွေပိတ်တာဘယ်သူမှမလာရဘူးဒါတွေကကျွန်တော်တို့အကျိုးမရှိတဲ့နဲ့ဒုက္ခရောက်လာတာကြီးပဲဟိုနိုင်ငံကလည်းစိတ်ကြီးစိတ်နဲ့အကုန်လုံးတိုက်ခိုက်ပြီးတော့သူတို့ရအောင်လုပ်တော့တာကိုကသာအားလုံးကိုဝင်ဝင်ပေးခဲ့လို့ရှိရင်ဒါအခြေအနေပြောဖြစ်တာပေါ့ဗျအဲ့ဒီပေါ်မှာအစိုးရကြီးပြီးတော့ပုံပိတ်လာပြီးတော့ဒီလိုဒရင်းလက်ခွင့်ဥရီမျိုးပြုလုပ်ဖို့စိတ်ကူးတောင်ရှိဖို့မပေါ်ဘူးလို့ကျွန်တော်ထင်တယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတကယ်တော့ဒီဒီမိုကရေစီနိုင်ငံတွေမှာတော့သတင်းမီဒီယာတွေကနိုင်ငံရဲ့မန္တလေးတစ်ခုဆိုပြီးသဘောထားကြပါတယ်ဆိုတော့မြန်မာနိုင်ငံမှာအရင်စစ်ဆေးရတဲ့လက်ထက်တုံးကတော့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟိုအားမပေးဘူးဆိုတော့ဒါကတော့ရှင်းတဲ့ကိစ္စပါဆိုတော့ဒါမဲ့အခုရတားဆိုးကလည်းမဟုတ်တော့ဘူးဆိုတော့ဒီသဘောထားတွေရောဟိုပြောင်းလာတဲ့လက္ခဏာမျိုးတွေရောမတွေ့ဘူးလားဆရာဦးသိန်းတန်း
ကျွန်တော်ပြောရရင်ဗျာဒီအရင်စစ်ဆေးရတဲ့လက်ထက်တုံးကဒီပေါ့နော်ကျွန်တော်တို့ဒီသတင်းမီဒီယာတို့အကြက်တော့ကိုဒီ CS လို့ကျန်းသူလို့သဘောထားရတယ်ဒါအစ်မလားဒါနဲ့အခုကျွန်တော်တို့ဒီလူမှုဆိုတာတက်လာတဲ့အပေါ်မှာရန်သူလူတွေကသဘောမထားဘူးဒါနဲ့မိတ်ဆွေလူတွေမြင်ပုံမရဘူးရအဲ့ဒီကိုကျွန်တော်ပြောရမှာလို့ရှင်းနေပြီအခုလက်ရှိအနေထားရတော့လေ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်ကိုတက်ဆွေဝင်သဘောထားလည်းသိချင်ပါတယ်ကိုတက်ဆွေဝင်ဆိုတော့ကျွန်တော်ဒီအခုရတားဆိုးကတက်လာတယ်ဆိုရင်လည်းဒီသတင်းမီဒီယာလွတ်လပ်ခွင့်ပေါ်မှာပေါ်လေဟိုသဘောထားတွေကဟိုအရင်စစ်ဆိုးကနဲ့ဟိုကွာခြားချက်မရှိတဲ့အနေအထားမျိုးတွေမြင်နေရလားဘယ်လိုသဘောရလဲ
ဒီဗမာတကယ်မကွာနေလို့ကျွန်တော်ဒီရပ်ဖို့ရည်ရွယ်ချက်ရှိနေတာတော့ဒီရွေးလက်ခွင့်ရတော့ဒီဒရင်းလက်ခွင့်ကိုကျွန်တော်ဖတ်တယ်တောင်းဆိုလာခြင်းပြောဆိုလာခြင်းတောင်းဆိုတဲ့ online ပေါ်မှာလည်းဖြစ်နေတဲ့ကိစ္စမျိုးတွေကကျွန်တော်ဒီ flow of design ရှိနေတဲ့ကျွန်တော်ပြနေတာမျိုးရှိတယ်။ဒါနဲ့ဒီ online ပတ်သက်လို့ရှိနေကျွန်တော်ဒီပြဿနာရဲ့ solution နဲ့ဒီကြောက်ရွံ့တဲ့ဒီလိုဟာမျိုးတွေမဖြစ်နေနိုင်ဒီတူရမျိုးရှိတယ်။အဲ့လိုဆိုဒီ training တွေကခုလည်းဖြစ်တာမျိုးရှိတယ်။ဒါမျိုးဒီတူရမျိုးရှိတယ်။အဲ့တော့ဒီ training တွေကကျွန်တော်ဒီလိုဒီလိုဒီလိုဒီရန်သူများတို့တကယ်ကြားခံရတာဘုံဒီလိုမျိုးမျိုးတွေနေတာကတော့ကာကွယ်ရဖြစ်လို့ဘယ်လိုတို့ဒီမိုးဆိုင်ဆိုတော့ကျွန်တော်ရရှိနေပြီလေ။ဒါပေမဲ့တကယ်ဖြစ်လို့ဒီကလာဒီဒရင်းတွေ ਆ ရီကဒီကျွန်တော်ဒီတိုင်းပြည်ပါတွေရဲ့ဥပဒေဆိုင်ရာမှာဖြစ်နေတာလည်းဒီလိုမျိုးရအောင်ကျွန်တော်တို့ဒီအခိုင်အတန့်ကမှဆိုလို့ရှိရင်ကြီးကြီးလေးလေးဒီမီဒီယာရဲ့ဆွေးနွေးရတဲ့နောက်ကိုဒီဗီဒီယိုကိုတော့ပါသွားရဲဆိုတော့ကျွန်တော်ပြည်ပြရတယ်။အဲ့တော့ဆွေးနွေးတော့လာလေလေဒီမီဒီယာရဲ့အရေးကြီးရှိနေတဲ့ကုက္ကူပြည်ပြရလိုက်ပါတယ်။ဒါပေမဲ့ဆွေးနွေးချက်မှာဒီအခိုင်အတန့်ကမှကြီးလို့ရှိရင်ဒီဖြစ်ဖြစ်ဖြစ်မှာကျွန်တော်တို့ဒီမီဒီယာရဲ့နေပြီးတော့ဒါတလို့အဖွဲ့အစည်းတွေစားပါဘူးနော်အတင်းမီဒီယာတွေကြီးရတာအစ်ကိုမျိုးတိုးရခါကြတော့ဒီကျန်တဲ့ဒီမှာရှိမီဒီယာတွေအဲ့ဒီပုံစံမျိုးကိုဆက်ဖြစ်ပြီးကျန်ခင်ဗျားကြီးရတယ်ဖြစ်တယ်အဲ့ဒီရဲ့အစ်မတော်မီဒီယာတွေကတိလို့ရတဲ့ဥပဒေကိုလည်းဒါမျိုးဒါဘာဘီယိုဒီမီဒီယာတွေကြီးရတဲ့အခါမှာအခုပုံစံပြောရပြီးဖြစ်ဖြစ်အဲ့တော့ဒီမီဒီယာတွေအခိုင်အမာအရေးပါတယ်အဲ့ဒီပါတော့ဘာဒီအရေးအဲ့ဒီကားဒီလိုကျွန်တော်တို့ဒီပုံစံလေးတော့မရှိဘူးဆိုတာတကယ်တော့ဘူးကြီးလို့ရှိလိမ့်မယ်ဆိုရကဒီလိုတွေပြီးတဲ့ဒီဟန်ဒီငယ်ဒီကောင်လေးရတာရောဒီကျွန်တော်တို့ဒီကောင်ကတည်းကတက်သွားလိမ့်မယ်အဲ့လိုဖြစ်ပြီးဆိုတော့ဒီဘက်မှာကျွန်တော်ဒီဖြတ်ပြီးတော့ဒီဥပဒေကိုခတ်နေတာပေါ့တော့ဆိုရဒီကောင်ကကျွန်တော်တို့ကလက်ရှိရဲ့ position ကဒီမီဒီယာရဲ့တစ်ခေတ်ကိုကြောက်လို့ရတယ်ပြည်သူရနေတယ်ဒီကိုကိုယ်ပြီးရင်လည်းခရင်းချက်တွေကိုဆိုတော့မြူရမှုဆိုတာရှိနေတယ်အဲ့ဒါမျိုးတွေကဆိုတော့ဆိုရတယ်ဆိုရပြီးတော့ပြည်သူရဲ့ဆိုရတဲ့ကြားထဲမှာဘယ်လိုဒီဟိုဟာဒီအောင်တဲ့ခြေ တဲ့ပြည်လေးဒီဟိုဟာဆက်နေလို့ရနေရလို့ဒီဆောင်လေးဆိုမျိုးလေးစိတ်ဓာတ်တွေကဒီဟိုစိတ်ဓာတ်ကြတာမျိုးဒီဟိုအလုပ်တွေနေဒါပေမဲ့ခုကမီဒီယာကဆိုအဲ့လိုမျိုးပြည်ပြည်ရေးကကြတော့ sorry တခြားသောမီဒီယာတွေဖြစ်တဲ့ဒီ full line ပြည်ပြည်တိုင်းရဲ့ကြည့်ပြီးတော့ information ရှင်းရတာမျိုးကိုကျွန်တော်လုပ်လို့မရတဲ့ကဒီစိတ်ကြီးရဒီမှာကျွန်တော်တို့တခြားနိုင်ငံတွေမှာဆိုလို့ရှိရင်အစိုးရရဲ့လုပ်နေတဲ့ဒီအချက်လက်တွေအကုန်လုံးဒီတုံးတဲ့ budget တွေလုပ်နေတဲ့အချက်လက်တွေအကုန်လုံးမီဒီယာတွေကတော့ဒီပြည်သူတွေကဘယ်လိုမျိုးကြိုက်ကြချင်တော့တော်ပြီးဒီပဲဆိုတော့ဒီကျွန်တော်ဒီမှာအဲ့လက်တန်းနေမှရှိတယ်။ဒါကြီးကျွန်တော်တို့ဒီမှာကျုပ်ကိုဆိုတာမျိုးကတကယ်တော့အရှိန်ဆက်သွားတယ်ဒီကမသွားနဲ့တက်ပြီးတော့ဒီပြည်သူကြောင့်ကြီးကမသွားနဲ့တက်ပြီးတော့နောက်ကိုပြန်လာနေတဲ့ပုံစံမျိုးမှရှိတယ်လို့မြင်လို့ရပါတယ်ခင်ဗျာ
။ Okay ကျေးဇူးပါ။ကျွန်တော်တို့ဒီဆွေးနွေးဝတ်တက်ကို email တွေပို့ပြီးတော့ပေါ်ဆွေးနွေးထားတဲ့ပုံကိုတချို့လည်းရှိနေပါသေးတယ်။အဲ့တော့အရင်ဆုံးကတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တပ်တနာရဲ့ပေးစာကိုကိုရန်နဲ့ဖတ်ပြပေးပါအောင်ခင်ဗျာ
။အော်တိုရီအာနာတပိုင်းတစားနဲ့ရခိုင်ရေးကိုခက်ခက်ခဲခဲဖြေရှင်းနေရတဲ့အချိန်ရိုက်တာသတင်းတော်နှစ်ဦးကသတင်းရယူုံသာမကချို့ဝက်စာရစာတန်းတွေကိုပါရယူခဲ့တဲ့အတွက်ဘေးသူကိုရောစီးယုံရယူသူကိုပါဖမ်းလိုက်တာအစိုးရမှအပြစ်မရှိဘူးလို့ယူဆမိပါတယ်။မီဒီယာလွတ်လပ်ခွင့်ဟာတိုင်းပြည်ပြည်ဝင်ပြောင်းလဲရေးအတွက်အလွန်အရေးကြီးတဲ့ကဏ္ဍဖြစ်တယ်ဆိုတာသတင်းအမောင်လောကတွေကဖြတ်တန်းလာခဲ့ရတဲ့အစိုးရအနေနဲ့ပိုတိရဲဆိုတာတန်ဆရာဖြစ်စရာမရှိပါဘူး။သို့တော်သတင်းမီဒီယာသမားတွေကအစိုးရကသတိကြီးကြီးထားပြီးတွားနေတဲ့အမျိုးသားပြန်လည်သင်းမြက်ရေးပြည်တွင်းငြိမ်းချမ်းရေးအခြေခံဥပဒေပြင်ဆင်ရေးတွေအကြောင်းလစ်လျူရှုပြီးမိမိတို့သတင်းရယူဖော်ပြရေးလောက်ကိုသာဆန္ဒစောင်းနေတာဟာမဖြစ်သင့်ဘူးလို့ယူဆမိပါရတယ်။ကျွန်တော်တို့ပြည်သူတွေအနေနဲ့သတင်းလွတ်လပ်ခွင့်ကိုကြိုးစားပေမဲ့သတင်းဌာနအားလုံးအပေါ်မှာတော့ယုံကြည်မှုမရှိပါ။ဘာကြောင့်လဲဆိုရင်တချို့ပြည်ပသတင်းဌာနတွေဟာနိုင်ငံမဲ့ဘင်္ဂါလီအကြောင်းရေးသားထုတ်လွှင့်ချက်တွေဟာသတင်းအနေနဲ့မဟုတ်တော့ဘဲသက်ဆိုင်ရာနိုင်ငံအစိုးရတွေအကြိုက်ဝါဒဖြန့်ချီသဘောတက်ရောက်နေလို့ပါပဲ။ဥပမာအမေရိကန်နိုင်ငံကယ်လီဖိုးနီးယားမှာမြန်မာမိသားစုတွေကအမေစုမိန်ကွန်ထောက်ခံပွဲလုပ်ကြပါတယ်။သတင်းရေးသားထုတ်လွှင့်တဲ့အခါဘင်္ဂါလီပုံတွေနဲ့ထုတ်လွှင့်ကြပါတယ်။မြန်မာတွေကဘင်္ဂါလီတွေကိုထောက်ခံနေသရောကန့်ကွက်နေသရောထုတ်လွှင့်ချက်တွေဟာအထင်ရှားပါပဲ။အလားတူထုံးလွှင့်ချက်ကြီးတွေအများကြီးရှိပါတယ်။နောက်ဆုံးပြောရရင်သတင်းလွတ်လပ်ခွင့်အပြည့်အဝရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုနိုင်ငံတော်အဆင့်ရှိုးဝတ်စာရွက်စာတမ်းတွေကိုရယူခဲ့သူကိုရောပေးတဲ့သူကိုပါအရေးယူတာမမှားဘူးလို့ယူဆမိပါတယ်ဗျာ
။ဒါတော့ဒီအမေရိကန်ပြည်အစိုးရမောင်တပ်တနပေးစာပါ။သူကတော့ဒီဖက်စီခံရတဲ့ကိစ္စမှာသတင်းတောက်တွေဘက်ကလွန်နေဆိုတဲ့အမြင်မျိုးရှိပါတယ်။ဆိုတော့ဒီသတင်းသမားတွေအနေနဲ့လိုင်းနာမယ်ချင်းဝတီပြက်ကွက်ခဲ့သလားမပြက်ကွက်ခဲ့သလားဆိုတော့ဒီတရားရုံးတင်စစ်ဆေးတဲ့အခါမှာပိုပြီးရှင်းရှင်းလင်းလင်းသိလာလိမ့်မယ်လို့လည်းထင်ပါတယ်။တခုရှိတာကတော့ဒီနေရာမှာသတင်းသမားတွေဘက်ကရောလိုအပ်ချက်တွေရှိနေသလားဆိုတော့ဟိုစဉ်းစားမိပါတယ်။ဘာကြောင့်လဲဆိုတော့ဒီဝန်ကြီးတယောက်ကိုမေးခွန်းနဲ့မေးပြီးတော့မှသတင်းတောက်ကဆရာဘသူလဲဘာတာဝန်ယူထားလဲဆိုပြီးတော့မေးခဲ့တာမျိုးတွေနောက်မကြသေးခင်တုန်းကလည်း AP သတင်းတပုတ်မှာဒေါ်အောင်ဆန်းစုကြည်ရဲ့ပြောဆိုချက်ကိုအတိတ်ပဲကောက်လွှဲခဲ့တယ်ဆိုပြီးပြဿနာပေါ်ခဲ့တာမျိုးတွေဆိုတော့ဒီလိုကိစ္စတွေထောက်ပြပြီးတော့သတင်းမီဒီယာတွေပုံမှာအထင်သေးမြင်သေးသဘောထားတွေလည်းရှိပါတယ်ဆိုတော့ဆရာဦးစီဆောင်မြင့်ဒီသတင်းသမားတွေဘက်ကရောဒီစင်ကျင်မှုပဲဖြစ်ဖြစ်လိုက်နာဖို့တာဝန်ယူမှုတာဝန်ခံမှုတွေရှိဖို့တွေအားနည်းနေသလားဆရာ
အဲ့ဒီဆရာကျွန်တော်နှစ်ခုနှစ်ပိုင်းပြပြမယ်ကျွန်တော်တို့ကအဲ့ဒီမောင်ဒပနာဆိုတာပြောတာနဲ့အခုကိစ္စပေါ့နော်ဟုတ်တယ်ကျွန်တော်တို့မြန်မာနိုင်ငံမှာသတင်းလုံငန်းလုပ်နေတာကမြန်မာနိုင်ငံသားတွေလုပ်နေကြတာလေနောက်ပိုင်းဒီလုပ်ငန်းတွေကိုလူငယ်တွေဝင်လာကြတယ်အဲ့တော့ကျွန်တော်တို့ဒီဟာသတင်းမီဒီယာဖုတ်ပြမှုကိုအရင်ကြည့်ဖို့လိုပါလိမ့်မယ်အဲ့တော့2018ရဲ့အရှိတိုင်းမှာဆိုရင်ကျွန်တော်တို့နိုင်ငံမှာအားလုံးပြည့်တဲ့အတိုင်းသကဘာလုံးပြည့်တဲ့အတိုင်းပဲဘာမှရေးလို့သားလို့မရဘူးရေးလို့သားလို့မရတာမှအကုန်လုံးနိုင်ငံရေးလည်းရေးလို့မရဘူးလွှတ်တော်ရေးလို့မရဘူးတိုင်းပြည်လက်နက်ကရေးလို့မရဘူးအခြေခံဥပဒေရေးလို့မရဘူးဘာမှရေးလို့မရဘူးအဲ့တော့အဲ့ဒီ2018ရဲ့အရှိတိုင်းမှာစစ်ပေါင်းများစွာအလုံးလုံးလာတဲ့ဒါပြည်ရင်းကသတင်းသမားတွေဆိုတာကအဲ့လိုမျိုးရှောင်ကွင်းပြီးတော့မှမင်းသားမင်းမီးသတင်းလေးတွေချက်သွန်ပေးသတင်းလေးတွေအဒါလေးတွေပဲဟိုလုတ်ကန်ခဲ့ရတဲ့အခါကျတော့2018လူလခွင့်စပြီးတော့ရလာကစားမှအပြောင်းလဲစပြီးတော့မှယူလာတဲ့အခါကျတော့အဲ့ဒီကစပြီးတော့မှသာဒါအပြည့်အစုံလေးဆိုတာရလာကြတာဆိုတော့တခြားနိုင်ငံတွေနဲ့ဘယ်လိုမှနိုင်လို့မရအောင်အရေးချင်းတော်တော်ကိုနေပါတယ်ကျွန်တော်တို့တိုင်းပြည်ဟာမနေ့ကကျွန်တော်ကပြောတဲ့အဲကိစ္စမှာဆိုရင်တစ်ခုတော့ဖြစ်တယ်အဲ့ဒီဝန်ကြီးချုပ်ကဘယ်သူမှမသိတာအဲ့ဒါသတင်းတော့ဟုတ်ချင်မှဟုတ်ပဲဒီမှာတော့ဒေါ်ဆန်းစုကြည်ရဲ့မိခိုးကိုအခောက်ယူလွှဲတာကလည်းဒါကတော့ခုနကတော့လို့ပေါ့နော်အကြောင်းချင်းရည်ရှိပါလိမ့်မယ်သူရဲ့ဒီဟိုဗာလေအပန်းနားထောင်တာအခက်ခဲရှိတာလို့ပါလို့အမင်းမျိုးပေါ့အားလုံးရဲ့မရှိဘူးလို့ကျွန်တော်တို့မဆိုပါဘူးကျွန်တော်တို့ဟိုလောကကအများကြီးလိုအပ်ချက်ရှိနေသေးတယ်အဲ့ဒါကတပိုင်းပါအပြီးတော့မှနောက်ခုနကတော့ပြင်းတော့တွေကိုဖိနှိပ်တယ်မဖိနှိပ်ဘူးဆိုတဲ့အပိုင်းအစိုးရလုပ်တာမှန်တယ်လို့ပြောတဲ့အပိုင်းပါဆိုရင်ခုနကတော့ပြင်းတော့တွေကရဲတပ်ဖွဲ့ကနေပြီးတော့မှ AP ပြင်းတော့တွေကိစ္စဆိုရင်ရဲတပ်ဖွဲ့ကနေပြီးတော့မှပြင်းပေးမယ်လို့ပြောတာဖြစ်ဖို့များတယ်အဲ့ဒီခါကျရင်သူကသွားမယ်ပြင်းရယူဖို့ကျွန်တော်တို့ကကြိုးစားရမှာပဲအဲ့ဒီခါကျတော့ ဟိုမိတော့မိဖို့ဖြစ်ပြီးမပြီးပေါ့နော်ကျွန်တော်တို့နောက်မှာသာအသေးသေးပြရမှာဒါရီကဟိုထောင်ချောက်ရှင်ကြီးဖန်ခါလာလာတို့မယူယူလားဆိုတာကျွန်တော်တို့မသိနိုင်ဘူးအဲ့တော့အဲ့ဒီအမိနဲ့ဖန်ခါလာရတယ်ဖန်ခါလာရတော့တစ်ခါရေတက်ဖွဲ့ရဲ့ပတ်သက်မှရတယ်ကိုကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့အမှပါလဲဆိုတော့တိုက်ပွဲနဲ့ပတ်သက်တဲ့ရေတက်ဖွဲ့တွေရဲ့တိုက်ပွဲနဲ့ပတ်သက်တ မဲ့အချက်လက်တွေရဲ့စည်းရင်းထဲမှာပဲပါတယ်လို့ကျွန်တော်နားလည်တယ်။တပ်ဖွဲ့ခုဖြစ်တဲ့ဆိုရင်တမတော်ဒုမုဒ္ဒါရဲတပ်ဖွဲ့ကသူသက်ဆိုင်ရာသူဒရင်းဌာနတွေကိုထုတ်ပြန်ပေးရမယ့်အချက်လက်ထဲမှာအဲ့တော့ဒီပါမရှိနဲ့ဒီအချက်လက်တွေကိုကိုယ့်ဖာသာကိုနိုင်ငံတော်ပြုဝဲချက်ပါညာဆိုပြီးတော့သတ်မှတ်ပြီးတော့မှဒီစာရွက်လေးတွေကိုတွေ့ရုံနဲ့ဒါနိုင်ငံတော်ပြုဝဲချက်ဥပဒေနဲ့အရေးယူတယ်ဆိုတဲ့ဥစ္စာကကျွန်တော်ထင်တယ်ဒီကတည်းကတော့တက်တော်တဲ့အနေအထားမျိုးမဟုတ်ဘူးလို့ကျွန်တော်ထင်တယ်။ကျွန်တော်တို့သတင်းတောက်တွေကကျွန်တော်နားလည်တဲ့လောက်ကသူအတင်းရယူရအတွက်ကိုလုံယုံလုံစင်လုံထုံလုံဒီအတိုင်းပဲသူသွားခဲ့တယ်လို့ပဲကျွန်တော်နားလည်ပါတယ
်။ဟုတ်ကဲ့ဆရာကျေးဇူးပါ။ဆိုတော့ကျွန်တော်ဒီနေရာမှာဥပဒေကြောင်းနဲ့လည်းနည်းဆက်နေလာတော့ဆရာဦးသိန်းသန်းကိုဘင်းချင်ပါတယ်။ဆောစောဒီရိုက်တာသတင်းတောက်တွေနဲ့ကိစ္စနဲ့ပတ်သက်လို့ဆရာဦးစီစုအောင်မြင်ထောက်ပြသွားတာရှိပါတယ်။အခုသူတို့လက်ဝယ်မှာတွေးရှိပါတယ်ဆိုတော့ဒီလျှို့ဝှက်ချက်ဟိုထောက်ထားပါလို့ပြောတဲ့ဆော်ရဆန်းန်းတွေကတကယ်ပဲပေါ့လေဒီအများပြည်သူမသိတဲ့နိုင်ငံတော်လျှို့ဝှက်ချက်လို့သတ်မှတ်နိုင်လောက်တဲ့အစင်တန်းမျိုးမှာရှိတယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆတာဆရာ
ကျွန်တော်နားမလည်ဘူးကကျွန်တော်လည်းအဲ့ဒီသူတို့ဟိုပို့နိုင်ငံတော်လျှို့ဝှက်ချက်ဆိုပြောရတဲ့ဒါကျွန်တော်အခုဦးစီဒီပါအောင်ပြောတာအကုန်လုံးထောက်ခံနေကြဘယ်လောက်အရေးကြီးတဲ့အကြောင်းညာလေးသာဖြစ်ဖြစ်ပြည်ရင်ပြည်တိုင်းတဲ့အတိပေးနိုင်တဲ့ချက်တော့ရှိရမှာပေါ့ဗျာအဲနိုင်ငံတော်လူ့ဝတ်ချက်မူလို့ဘာဒီမှအလိကုန်မပေးဘူးဆိုတာကျွန်တော်လက်မခံဘူး။အဲတော့နိုင်ငံတော်လူ့ဝတ်ချက်အဥပဒေဆိုတာလည်းပဲသူကပြန်ထားတာရန်သူအမီမီလို့ပြန်ထားတာကရန်သူနဲ့စစ်ဖြစ်နေတဲ့အနေအထားတို့တစ်ဖက်ရန်အနေအထားမှာနိုင်ငံသားကိုပေါက်ကြားနိုင်တဲ့အနေအထားဗျ။အဲတော့အခုကဒီအဲ့ဒီဥပဒေမှာပါတာက document နော် statement တွေတော့ခါ sketch တို့ပုံရံတွေပါတာဗျ။အခုကတော့ကျွန်တော်တို့အကြံတိုင်းဦးကနာထုတ်တဲ့တရင်းညာပဲတိတာ။ဘာအကြောင်းလဲဆိုတော့မသိဘူး။သူကလည်းကြမ်းပြားဖြင့်ပြောလို့ရှိရင်ဒီအောင်လေအင်ဂျီတက်ကြိုးတာဒါနိုင်ငံတော်လူဝဲချက်လေတဲ့ဟာဒါဟုတ်တယ်မတိုက်သေးဖြစ်တဲ့တဲ့နေဒါထုတ်ကိုထုတ်ပြမယ်ချက်လေတဲ့ဒါဒီကိုပုံမှန်နီးလန်းကြကျူလာဟာကျွန်တော်နိုင်ငံတော်လူဝဲချက်ထောက်ချက်တယ်လို့နားမလည်ဘူးကြာဒါနိုင်ငံတော်လူဝဲချက်ဆိုရင်အတော်ကူအဟောစရာကောင်းတဲ့အချက်လို့ကျွန်တော်တို့ပြောရမှာပါပဲအဲ့တော့ဖြစ်တဲ့တကယ်တမ်းကြတော့ဒီအာတိတ်စဉ်းစားတဲ့ဖြစ်ပြီးတော့ဟိုဘောင်ဒဒနာပြောတယ်လို့ပြောဗျာဒီခုနပြောတော့ဟာတကားဒီကိစ္စမှာညတစ်ဖက်တငါဒီဒရင်ဌာနတွေကမတော်မျော်လေးကြီးတဲ့ချိန်မှာဘယ်လိုမျိုးလုပ်နေလဲ။အဲ့လိုမတော်မျော်ကြီးကြီးပြီးတော့ဒီလိုကြေကနာဖြစ်လာတာကစဖြစ်တဲ့အချိန်ကစပြီးတော့ဒရင်မီဒီယာနဲ့နိုင်ငံအဖွဲ့အစည်းဒါကိုမပြုခဲ့တဲ့အတွက်တစ်ဖက်ကဝါဒဖြန့်ဝင်ရတော့တာဒရင်မီဒီယာတိုင်းကသိုးနေတာမဟုတ်ဘူး။ပမာဏနိုင်ငံကြီးတဲ့ဒရင်မီဒီယာလည်းပါမယ်၊ကိုယ့်ဘက်ကလည်းပါတယ်။အဲ့လိုတွားခွင့်လာခွင့်ဒရင်ရခွင့်ပြုခဲ့လို့ရှိရင်ဒီလိုလူရှိကိုဖြစ်မှာမဟုတ်ဘူး။ဒါတော့မလို့ကျွန်တော်တို့ဒီဒရင်လောက်ဒီဟာနိုင်ငံလူ့အချက်ကိုဖောက်ဖြစ်တယ်လို့ဒါကျွန်တော်ဟိုအခုကမဖြစ်သေးပါဘူးမဖြစ်သေးဘဲနဲ့ကြုံပြောတာပေါ့ဘူးဒီတရင်းဌာနကထုတ်ပြန်ကျက်ဥပဒေကြီးရရတဲ့တရင်းအရာဆိုရင်တော့ဒီလိုပြီးကြောင်တဲ့အစီရင်ောက်တာတိုက်ပွဲဖြစ်တဲ့အစီရင်ကိုကြိုယူတာကချင်းရင်တော်တော်လေးကထောက်ဖြစ်တယ်တော်တော်လေးကဥပဒေပုံမှန်တုံးနေညှိစုံနေတယ်ကျွန်တော်တို့မဆင်ဘူးက
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုအီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတဲ့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါတယ်သူကတော့တကုံမျိုးတကဦးလာထွန်မမဆုံမဖျက်ပြေးပါခင်ဗျာ
ရိုက်တာသတင်းသမားနှစ်ဦးစစ်တပ်ပြည်ထရေးကဖမ်းဆီးလိုက်တဲ့သတင်းကိုကြားလိုက်ရတော့တိကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေသတင်းရင်းမြစ်မှန်တဲ့တိတိကျကျမိမိသဘောထားနဲ့ရောမထားတဲ့သတင်းအစ်မှန်ရဲ့တန်ဖိုးကိုဘဝနဲ့ရင်းပြီးဒီသတင်းသမားလူငယ်နှစ်ဦးကပြသလိုက်တာပဲလို့နားလည်သဘောပေါက်ရပါတယ်နှစ်စစ်တပ်ကလုံးဝချုပ်ကင်ထားတဲ့ကာကွယ်ရေးဌာနအလုံးစုံရေးဌာနနဲ့ပြည်ထရေးဌာနတွေကစစ်အာဏာပိုင်တွေလုကင်နေတာကိုရုပ်ပြအရသာအစိုးရကဗိုက်အငှားနဲ့ဓာတ်ထိုးခံလိုက်ရပြန်ပြီလို့လည်းနားလည်လိုက်ရတာပါဒီနေ့သတင်းသမားလူငယ်နှစ်ဦးဟာနိုင်ငံတကာကထိထိရောက်ရောက်ကူညီမပေးနိုင်ဘူးဆိုရင်တော့သူတို့ဘဝဟာနှင်းမွန်းပျက်စီးသွားမှာဖြစ်ပါတယ်အမောင်ခေစစ်အာဏာရှင်စနစ်နှစ်ပေါင်း55နှစ်တာကာလမှာစစ်အာဏာရှင်စနစ်အမှန်ကန်တရုတ်မှန်ကိုဖော်ပြလိုက်တာပါဘာကြောင့်လဲဆိုတော့အရင်စစ်အမြင့်မြေကဆိုသလိုတိတ်ကိုခိုင်မာတည်ကြတဲ့တပ်တည်ပြချက်ဖြစ်လို့ပါ1923အစိုးရလျှို့ဝှက်ဥပဒေဆိုတာဟိုး20ရာစုအစောပိုင်းကာလကကိုလိုနီနယ်ချဲ့သမားတွေတိမ့်ပိုက်ခံနိုင်ငံတွေကသူတို့ရဲ့ကျွန်းတွေလိုသဘောထားတဲ့ပြည်သူတွေကိုသူတို့မတရားဖိနှိပ်မှုအစီအမံတွေမသိအောင်သူတို့အာဏာကိုမထိပါနိုင်အောင်ပြင်းပြင်းထန်ထန်ထောင်နှံတွေနဲ့တတ်မှတ်ပြီးဥပဒေမျက်နှာဖုံးဆွထားတဲ့ဖိနှိပ်တဲ့လက်နက်တမျိုးကိုသုံးခဲ့တာပါ colony is in the Kimiga, Dame Baikan, Johnny Abo, Malunsan, Amakanye, Makanai on Tongere, Lenesura, Lurai, Lurai at the Cha, Lakan Habi, Piedaba, Alon Lulani Dabi, Dinipia Gojino, Akuna Hanshi, Chega, Ubri, Ya, Gagwe, Longjoin, Bidego, Choka, and Tare, Sitaga, Nature Colony, the Mania, when you lay that, Rila Yad Lubabe, Lubioya Mava, Aku Democracy go, Bidure, a Chocha, Anna Banguengo, a Piewa, Choka, and Tare, Natalshi, Chega, Ubrine, Nangayama, Sitagabe, Uzayame, Sure, Pia Tanjan, Yopia, Yada, Suyago, Pia Taramo,
ပိုင်အငှားနဲ့ဓာတ်ထိုးခံနေရတဲ့ပြည်သူကရွေးကောက်တဲ့အစိုးရဆိုတာရဲ့အခြေချင်းဆိုတာပြည်သူတွေရဲ့ရှေ့မှာပဲပုံဖြတ်ပြလိုက်တာပါဆိုပြီးရေးထားပါတယ်ရှင်။ဟုတ်ကဲ့ဒီကွန်မြူတာကဥလာထွန်းပေးစားပါ။သူကတော့ဒီမြန်မာနိုင်ငံမှာအရသာတစ်ပိုင်းစစ်တပ်တစ်ပိုင်းအုပ်ချုပ်မှုပုံစံလို့ဖြစ်နေတာတသနာတစ်ခုဆိုပြီးထောက်ပြထားပါတယ်ဆိုတော့ဆရာဦးစီသူအောင်မြင့်ဒါအောင်ကျွန်တ
ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော်ကျွန်တော် ကုန်လုံးကိုဒီလုံချုံရေးနဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာတွေကပဲလုပ်ရတယ်လုပ်ရတဲ့အခါကျတော့ဟိုလူလူလာသွားခွင့်ရတာမျိုးလဲမဟုတ်ဘူးအဲ့ဒီခြေနေတွေကအများကြီးကန့်သက်ထားတာတွေခါရတယ်ခါရတဲ့အခါကျတော့ကားဟာဒါနမူနာပါပဲ
ဟုတ်ကဲ့
ရတားအစိုးရကနေပြီးတော့မှအရင်နောက်ကိုဆွတ်ရမယ်ဆိုတာပြီလို့ဆွတ်ဖို့လည်းကြိုးစားတယ်အချိန်ကြီးနဲ့ဒါဆွတ်ခဲ့ပါတယ်ကြိုးစားပန်းစားနဲ့ဒါပေမဲ့အရင်လက်ပြမှာဖြစ်နေတာကတော့အဲအဲ့ဒီဒေတာလုံခြုံရေးပိုင်းဆိုင်ရာတွေကသူတို့ပြကြည့်နေနေပြရဲခေါ်ခြင်းနဲ့ခေါ်သွားတယ်မပြကြည့်နေနေဆိုရင်တော့
ဒ
ါဟာဒါလုံခြုံရေးကသွားဖို့မပြနိုင်ဘူးဆိုတဲ့သဘောနဲ့ပဲဒီနေ့ချိန်ကြီးအဲ့လိုဖိတ်ဆို့ထားတာအကြီးစားကဒါတာကလို့လည်းခင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြတဲ့ဦးစီသူအောင်မြင့်ကိုသက်ဆွေဝင်းရှင်းနေဦးသိန်းတန်းဦးနဲ့ပေါ့နတ်စင်ရတဲ့တတရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စနေညတရားလေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့တရင်အချင်းချုပ်ကိုမအေးတနာကျော်ပြောပြပေးပါမယ်ရှင
်။အိန္ဒိယနိုင်ငံမှာအတိုက်ခံကွန်ဂရက်ပါတီရဲ့အကြီးအကဲဖြစ်ဒီကနေ့ပဲပြိုင်မဲမရှိရွေးချယ်ခံရတဲ့ရာဟုလ်ဂန္ဓီကနိုင်ငံရဲ့လက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမျိုးသားရေးဝါဒီ BJP ပါတီဟာနိုင်ငံတော်စုပုံမှုမီကိုကူးဆက်တောက်လောက်အောင်လုပ်နေတယ်လို့ဝေဖန်သွားပါတယ်။အကျဉ်းနာကင်းပြီးတော့မှန်ကန်မှုမရှိတဲ့မြန်မာ့ခေတ်နိုင်ငံရေးကြောင့်လူတွေအများကြီးအမြင်မှားနေရတယ်လို့ကွန်ဂရက်ပါတီဝန်ထမ်းတွေကပြောကြားတဲ့မိန့်ခွန်းထဲမှာရာဟုလ်ဂန္ဓီပြောကြားသွားတာဖြစ်ပါတယ်။ရာဟုလ်ဂန္ဓီဟာဝန်ကြီးချုပ်မိုဒီရဲ့ပထမ၅နှစ်ဝန်ကြီးချုပ်သက်တမ်းကုန်ဆုံးမဲ့2019ခုနှစ်မှာဝန်ကြီးချုပ်နေရာအတွက်မစ္စတာမိုဒီနဲ့အရှင်ပြန်ရမှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာတောက်ကြနေနောက်ပိုင်းကပြင်းထန် 6.5 မဂနီတူရှိတဲ့ငရင်တစ်ခုလှုပ်သွားလို့မြို့တော်ဂျာကာတာအပဝင်တခြားမြို့တွေငရင်တန်းကိုခံခဲ့ရပြီးတော့လူနှစ်ဦးထက်မနည်းသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဂျာဗာကျွန်းအနောက်ပိုင်းကခရိုင်တော်တော်များများမှာအဆောက်အုံတွေပြိုကျပျက်စီးခဲ့သလိုဆေးရုံတော်တော်များလည်းထိခိုက်ပျက်စီးသွားတာကြောင့်ဆေးရုံကလူနာတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့ဘေးဒုက္ခကယ်ဆယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာတစ်လုံးမှာတုံးဆွဲသူပေါင်း12,000နီးပါးရှိတဲ့ Facebook လူမှု community ရဲ့စာမျက်နှာကိုအသုံးပြုမှုအတွက်လူတွေစိတ်ကြယောဂါတချို့ဖြစ်နိုင်တယ်ဆိုပြီးတော့လေးလာဆန်းစစ်ချက်တချို့ကိုကိုးကားပြီးတော့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ England Premier League ဘောလုံးပွဲတွေကိုဒီကနေ့ကစားတာမှာ Crystal Palace က Leicester City ကို3-6မရှိနဲ့အနိုင်ရသွားခဲ့ပါတယ်။ Crystal Palace အတွက်ဂိုးတွေကိုတော့ Van der Kane, Zaha ဟာနဲ့ Sago တို့ကသွင်းယူခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမအေးတနာကြော်ချင်ညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးမူကမဆုမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ကျွန်မရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အတန်ညဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလမီတာ190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.